Welcome to the Voice of America in Burmese.
မင်္ဂလာညဂျမ်ပါရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ18ရက်ကြာသပတေးည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line to meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုက်နေအတူကြီးညာပေးသားမှာပါတူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာကားဘုံးဖောက်ခွဲသွားသူကိုတုံ့ပြန်အရေးယူသွားမယ်လို့တူရကီသမ္မတကပြောဆိုလိုက်တာနောက်ဒီဆီးရီးယားနိုင်ငံမြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နေစည်းမထားဆောင်များအသင် MSF ကတောင်းဆိုလိုက်တာဒီလိုထိတိုင်းအောင်သတင်းတွေကိုတင်ပြပေးသားဖို့ရှိပါတယ်ရှားပေါင်းရင
်ကောင်းပါပြီရှင်ဒီကချင်းပြည်နယ်ဘက်ကဘိန်းခင်းဖြက်စီးရေလှုပ်ရှားမှုအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
ဘိန်းပြည်နယ်ကိုစိုက်တဲ့တောင်သူတွေလို့ပြောရမလားလုပ်ငန်းရှင်တွေပြောရမလားအဲ့ဒီဒေသခံတွေကအန်တီတူမယ်ဆိုတဲ့ဥစ္စာကိုဒီက
ကချင်းပြည်နယ်ဝိုင်းမော်မြို့ပြည်နယ်လွှတ်တော်အမတ်တဦးဖြစ်တဲ့ဦးနော်လီခေါ်ဦးစကောင်းခန်းရဲပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကချင်းပြည်နယ်ကဒုက္ခသည်တွေကိုအမေရိကန်ကထောက်ပံ့ကြေးဒေါ်လာ5သန်းပေးမဲ့အကြောင်းအပြင်ပုံမှန်59ဆလုံးပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ရပြောဆိုမှုအပေါ်တုံ့ပြန်ချက်အကြောင်းနဲ့ဆန္ဒပြចောင်းသားခေါင်းဆောင်တွေရဲ့တရားရုံးကြားနာစစ်ဆေးမှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြီးညာပေးပါအောင်ရှင်
စီးကာလာရံပတ်နိုင်ငံတွေဖြစ်ခဲ့တဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားအဓိကကျတဲ့ဆက်ဆံရေးခြေလှမ်းသစ်တရက်ပြန်လည်စတင်တဲ့အနေနဲ့အမေရိကန်သမ္မတဘရိတ်ဥဘားမားကျူးဘားနိုင်ငံကိုနောက်လာတွင်တွားရောက်လည်ပတ်မှာဖြစ်ပါတယ်။ဥဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့မှာတရားဝင်သတင်းထုတ်ပြန်လိုက်တာဖြစ်ပြီးဒါဟာသမ္မတဥဘားမားရဲ့လက်တင်အမေရိကခီးစဉ်ရဲ့အစိတ်ပိုင်းဖြစ်တယ်လို့အစိတ်မြင့်အရာရှိတစ်ယောက်ကပြောပါရယ်။အာဂျင်တီးနားနိုင်ငံကိုမသွားခင်ကျူးဘားနိုင်ငံကိုမက်လာလေပိုင်းမှာသွားဖို့စီစဉ်ထားတယ်လို့ဆိုပါရယ်။ဥဘားမားရဲ့သမ္မတတန်းကုံဆုံးမဲ့ဇန်နဝါရီ2019မတိုင်ခင်ကျူးဘားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အတက်နိုင်ဆုံးကြိုးပမ်းတဲ့အနေနဲ့ကျူးဘားကိုသွားအောင်လိမ့်မယ်ဆိုပြီးတော့အရင်ကတည်းကခံမှန်းမှုတွေရှိနေခဲ့တာပါ။လွန်ခဲ့တဲ့နှစ်ကကျူးဘားနိုင်ငံမှာအမေရိကန်တန်ယုံပြန်လည်ဖွင့်လှစ်ပြီးတဲ့နောက်သမ္မတဥဘားမားရဲ့ခီးစဉ်ပေါ်ပေါက်လာတာလည်းဖြစ်ပါရယ်။ပုံမှန်ပြေးဆွဲနေတဲ့လေယာဉ်ခီးစဉ်နဲ့အမေရိကန်နဲ့ကျူးဘားပြည်သူတွေအပြန်အလှန်ခီးသွားလာနိုင်တော့မှဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ဘက်ကပြောဆိုထားခဲ့တာပါအခုလိုလေရင်ပြန်တမ်းရေးသဘောတူညီမှုဟာနိုင်ငံခြားသံတမန်ဆက်ဆံရေးပြန်လည်စတင်မှုအိုဘားမားရဲ့ဒီ2014ခုနှစ်အတွင်းကကြိုးပမ်းမှုရဲ့တစိတ်ပိုင်းလည်းဖြစ်ပါတယ်သမ္မတအိုဘားမားဟာကျူးဘားနိုင်ငံကိုဆယ်စုနှစ်တွေအတွင်းလက်ရှိသမ္မတရာထူးနဲ့တွားရောက်တဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်လာပါလိမ့်မယ်ခင်ဗျာ
ယူကန်နာနိုင်ငံမှာတော့ဒေါသထွက်နေတဲ့မဲဆန္ဒရှင်တွေကိုရဲတွေကမျက်ရည်ယိုဘုံတုံပြီးဖြိုခွဲပါတယ်။ယူကန်နာသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေဒီကနေ့ကျင်းပတာမှာကမ်ပါလာမြို့တော်တဝိုက်အခုလိုစုပူမှုတွေဖြစ်တာပါ။ VOA သတင်းတောက် Lisbeth Pollack မဲဆန္ဒရှင်တွေကရဲတပ်ဖွဲ့ရှိရာကိုလာနေတာကြောင့်မျက်ရည်ယိုဘုံနဲ့အခုလိုပြစ်ခတ်ခဲ့တာလို့ဆိုပါတယ်။မဲပေးနိုင်တဲ့အချိန်မကုန်ဆုံးခင်မှာမဲယုံကနေမဲဘုံတွေကိုရွှေ့သွားတာကြောင့်မဲခွေပေးခွင့်မရသူတွေဒေါသထွက်ခဲ့ကြပါတယ်။ဒီနောက်ကဘာပါလမ်းဆောင်ကနေအဲ့ဒီမဲဆန္ဒရှင်တွေဟာလူစုခွဲသွားပြီးရဲတွေလည်းပြန်ပြီးဆုတ်ခွာသွားတယ်လို့ VOA သတင်းတောက် Lisbeth Pollack ကပြောပါတယ်။အစောပိုင်းတုန်းကယူဂန်နာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတနိုင်ငံလုံးနေရာတော်တော်များများကမဲယုံတွေကိုအချိန်မီဖွင့်လှစ်နိုင်တယ်လို့ပြောပေမဲ့မြို့တော်နဲ့ဝါကီဆိုခရိုင်ကိုပို့တဲ့မဲလက်မှတ်တွေကတော့အချိန်နောက်ကျမှရောက်တယ်လို့ဆိုပါတယ်။အဲ့ဒီလိုကြန့်ကြာတဲ့အတွက်တောင်းပန်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြပါတယ်။အခုကျင်းပတဲ့သမရလွှတ်တော်နဲ့ဒေသအစိုးရရွေးကောက်ပွဲမှာယူဂန်နာနိုင်ငံသား15သန်းမဲပေးဖို့မှတ်ပုံတင်ထားတာဖြစ်ပါတယ်။ယူဂန်နာနိုင်ငံရဲ့အာဏာကိုနှစ်ပေါင်း30ရယူထားတဲ့လက်ရှိသမရယိုဝီရီမူဆေဗနီဟာအတိုက်ခံတွေရဲ့ရှင်ပြိုင်မှုနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်သူ့ကို3ချိန်တိုင်တိုင်ရှုံးနိမ်မှုတဲ့အတိုက်ခံခေါင်းဆောင်ကစ်ဆာဘစစ်နဲ့ရှင်ပြိုင်နေရတာဖြစ်ပါတယ်။9နှစ်ကြာယူဂန်နာပြည်တွင်းစစ်အပြီး1986ခုနှစ်ကတည်းကလက်ရှိသမရမူဆေဗနီအာဏာရယူခဲ့တာဖြစ်ပါတယ်။
တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရသွားစေတဲ့ကားဘုံးဖောက်ခွဲမှုမှာတာဝန်ရှိသူတွေကိုလက်စားချေသွားမယ်လို့တူရကီသမ္မတရီဆပ်တေးအာရဝန်ကဗုဒ္ဓဟူးနေ့မှာပြောပါရယ်ဒီအကြမ်းဖက်သမားဟာ PKK ခတ်တဲ့ဘုံတွေနဲ့ဆက်ဆက်မှုရှိတဲ့စီးရီးယားနိုင်ငံသားဖြစ်ပြီးအဲ့ဒီသူဟာ YPG စီးရီးယားခတ်တဲ့ဘုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကရုပ်မြင်သံကြားကနေဒီကနေ့ပြောသွားပါရယ်အဲ့ဒီအဖွဲ့နှစ်ဖွဲ့လုံးကိုအကြမ်းဖက်ဖွဲ့စည်းတဲ့အဖြစ်တူရကီကသတ်မှတ်ထားတာပါအမေရိကန်ပါဝင်နိုင်ငံတကာအနေနဲ့ YPG ကတဘုံအဖွဲ့တွေကိုနှိမ်နင်းရမှာအကူအညီပေးဖို့လည်းတူရကီကမြေတားရက်ခံထားပါတယ်IS အစွန်ရောက်တွေကိုနှိမ်နင်းတိုက်ခိုက်နေသူတွေထဲမှာ YGP အဖွဲ့လည်းပါဝင်ပြီးဒီအဖွဲ့ကိုအမေရိကန်ကကြောတော့နောက်ခံပေးထားတာပါဒါပေမဲ့လည်းဒီတိုက်ခိုက်မှုနဲ့လုံးဝဆက်ဆက်မှုမရှိဘူးလို့ Syria Cut တဘုံအဖွဲ့ခေါင်းဆောင် Salim Muslim ကဒီတူရကီရဲ့ဆက်ဆက်ချက်ကိုညှင်းဆို့ထားပါတယ်အန်ကာရာမြို့နယ်မှာရှိတဲ့တူရကီနိုင်ငံရဲ့လွှတ်တော်နဲ့စစ်ဌာနချုပ်တွေအနီးကလမ်းစုံတစ်ခုမှာစစ်တပ်ရင်တန်းရက်နေတဲ့အချိန်ကားဘုံးပောက်ကွဲမှုဖြစ်သွားခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်မျိုးဖြစ်တယ်ဆိုတာမျိုးပြောဆိုထားတာမျိုးမရှိသေးပါဘူးတူရကီနိုင်ငံမှာ IS နဲ့ Cut ခွဲထွက်ရေးသမားတွေကအခုလိုမျိုးမကြာခဏတိုက်ခိုက်လေလဲရှိပါတယ်အဲ့ဒီကားဘုံးတိုက်ခိုက်မှုနဲ့ပတ်သက်လို့လူ၉ဦးကိုဖမ်းဆီးထားတယ်လို့ဝန်ကြီးချုပ်ဒါဗူဒေါဂလူကပြောပါတယ်ခင်ဗျာ
ဂါနာနိုင်ငံရဲ့မြို့တော်အက်ကာရာရဲ့မြောက်ဖက်အဝေးပြေးလမ်းမကြီးပေါ်မှာဘုတ်ထုံးနဲ့ညာဘက်မှာခီးတယ်တဲ့ကားတစ်စီးနဲ့ကုန်တင်ကားတစ်စီးတိုက်မိတာကြောင့်အနည်းဆုံးလူ53ဦးသေဆုံးရတယ်လို့ဂါနာအာဏာပိုင်တို့ကပြောပါတယ်။ဘရွန်အာဖော်ဒေတာကကန်တန်ပိုမှာဖြစ်ခဲ့တဲ့ကားတိုက်မှုကနေလူတွေကိုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေဆက်ပြီးကယ်ဆယ်နေကြသလိုဂါနာသမ္မတဂျွန်မဟာမကလည်းဝန်ထဲကြေကွဲရပါကြောင်း Twitter စာမျက်နှာမှာဒီကနေ့ကြာသပတေးနေ့မနေ့မှရေးသားဖော်ပြထားပါတယ်။အခုကားနစီတိုက်ခဲ့တဲ့ဖြစ်ရပ်ကနှစ်ပေါင်းများစွာအတွင်းအဆိုးဆုံးမတော်တဆမှုတစ်ခုလည်းဖြစ်ပါတယ်။ခီးသည်42ဦးလိုက်ပါလာတဲ့ခီးသည်တင်ကားနဲ့ဆန့်ကျင်ဘက်ကနေလာနေတဲ့ကားဒဇင်းတို့ခေါင်းချင်းဆိုင်တိုက်မိတာကြောင့်ကားတွေဆင့်ပြီးတိုက်မိကုန်တာဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ကားမတော်တဆမှုကြောင့်လူ23ဦးတို့လည်းထိခိုက်ဒဏ်ရာရထားပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ပြင်းညပဲသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ဒီနောက်လမှာအတူပူရဲဖို့ကျင်းပဖို့ရှိတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ဒီစစ်ရေးလက်ချက်မှုဟာအကြီးမားဆုံးဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ပောက်ခွဲမှုနဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအချိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တောင်ကွယ်လောက်ဟာ Key Reserve နဲ့ Fuel Eagle နဲ့စင်ပူရဲစေးလေးချင်းမှုတွေမှာပါဝင်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီး Hamming Khu ကဒီကနေ့မှပြောလိုက်တာပါဒီအရေးအတွက်ဟာလွန်ခဲ့တဲ့နှစ်ခါတည်းနှစ်ဆတိုးလာတာလည်းဖြစ်ပါတယ်ဒီလိုစေးလေးချင်းရမှာ Nuclear Strength သုံးလေးတင်တင်မော John C. Stennis လည်းပါဝင်မယ်လို့တောင်ကိုရီးယားယုံဟပ်သတင်းဌာနကကြေညာပါတယ်ဒီစေးလေးချင်းမှုကသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်နေတာလို့မြောက်ကိုရီးယားဘက်ကဆွဆွဲပြောဆိုပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာတောင်ကိုရီးယားကိုတိုက်ခိုက်ဖို့ပြင်ဆင်ဖို့အမိန့်ပေးထားကြောင်းလဲတောင်ကိုရီးယားအစိုးရကိုဒီထောက်လှမ်းရေးဘက်ကသတိပေးပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ
ပိုယဟမင်းကြီးဖရန်စစ်ရဲ့မက္ကဆီကိုနိုင်ငံ၅ရက်ကြာခီးစဉ်မနေ့ကပြီးဆုံးသွားပြီဖြစ်ပြီးရောမမြို့ကိုပြန်လည်ထွက်ခွာလာမှလူအတော်များများလိုက်လံပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်မက္ကဆီကိုနိုင်ငံကနောက်ဆုံးလူထုစုဝေးပွဲအတွင်းပိုမိုကောင်းမွန်တဲ့ဘဝကိုရှာဖွေဖို့မက္ကဆီကိုနိုင်ငံကနေအမေရိကန်ဘက်ကိုနှဲဆက်ဖြတ်ကျော်ဖို့စ조사ရင်းတည်ဆုံးခဲ့သူရွှေပြောင်းဝင်ရောက်သူတွေအတွက်ပိုယဟမင်းကြီးဖရန်စစ်ဆုတောင်းခဲ့ပါတယ်အမေရိကန်နယ်စပ်နယ်ခတ်ရဲ့ Celtic Jarrett's ကလူမှုစုဝေးပွဲအတွင်းလူတွေတိတ်နေချစ်ပြီးစုဝေးရောက်ရှိခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာပဲဖြစ်ဖြစ်ဥရောပမှာပဲဖြစ်ဖြစ်ရွှေ့ပြောင်းဝင်ရောက်နေကြသူတွေဟာအနိုင်ကျင့်မှုတွေလူကုန်ကူးခံရမှုတွေဖမ်းဆီးခံရမှုတွေနဲ့ကျုံအဖြစ်ရောင်းစခံရမှုတွေကိုမကြာခဏဆိုသလိုရင်ဆိုင်ကြုံတွေ့နေရတဲ့အကြောင်းလဲပိုယဟမင်းကြီး Francis ကပြောပါတယ်ဒီလိုတန်းတဲ့ချီတဲ့လူတွေဟာဘဝလုံးချုံရင်းနဲ့ပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်ဖို့ကြိုးစားရင်းသူတို့အပေါ်ဒီလိုအချက်အတဲဆက်ရောက်နေတဲ့ဖြစ်စဉ်ကိုကဘာကြီးအနေနဲ့မျက်ကွယ်ပြုညှင်းဆန်လို့မရတဲ့အကြောင်းလဲပိုယဟမင်းကြီးဖရန်စစ်ကဟောကြားခဲ့ပါတယ်။မက္ကဆီကိုကပြန်လည်မထွက်ခါခင်အကျဉ်းသားတွေနဲ့တွေ့ဆုံတာမှလည်းအတိတ်ကအမှားကျူးလွန်ခဲ့တာတွေကိုအတိတ်မှာထားခဲ့ပြီးဘဝတည်းမှာစိတ်သက်လူသည်နဲ့နေကြဖို့ပိုယဟမင်းကြီးကအာဘစ်ကပြောကြားခဲ့ပါတယ်ရှင်။
စီးရီးယားမြောက်ပိုင်းကလူအသေးပြောက်ရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နယ်စည်းမထဆောင်များအသင်း MSF ကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုသတင်းပတ်အတွင်းကလေကြောင်းတိုက်ခိုက်မှုကြောင့်ဆေးရုံထိမှန်ပျက်စီးသွားပြီးလူ25ဦးသေဆုံးသွားပါတယ်။ ဒီတိုက်ခိုက်မှုဟာဒေတာရင်းစီးရေလှုပ်ရှားမှုတွေအချိန်မြင့်လှုပ်ဆောင်နေတဲ့ဆီးရီးယားအစိုးရဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လက်ချက်ဖြစ်နိုင်ကြောင်း MSF အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ဆေးရုံတွေအရသာအဆောက်အဦးတွေကိုပြစ်ခတ်တိုက်ခိုက်တာတွေရပ်ဆဲဖို့နဲ့ဒီကိစ္စအပေါ်လွတ်လပ်စွာစုံစမ်းစစ်ဆေးသွားနိုင်ဖို့ MSF အကြီးအကဲဒေါက်တာဂျိုအန်လီဦးကပြောပါတယ်။ဖေဖော်ဝါရီလ15ရက်နေ့တုန်းကမရက်အယ်နူမန်ပြည်နယ်ကလေကြောင်းတိုက်ခိုက်မှုအတွင်းကျန်းမာရေးဝန်ထမ်း9ဦးနဲ့လူနာ16ဦးသေဆုံးသွားပြီး10ဦးဒဏ်ရာရသွားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိလဲဆိုတာကိုသူတို့အနေနဲ့မပြောနိုင်ပေမဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လက်ချက်မဟုတ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်နဂွန်ပြောခွင့်ရကသတင်းတောက်တွေကိုအင်ကာနေမှာပြောခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားသမ္မတဘာရှားလ်အယ်အာဆတ်ကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကနိုင်ငံမြောက်ပိုင်းကိုထိုးစစ်ဆင်လာမှုဟာအစ္စလာမ်ရဲ့အစွန်းရောက် IS အကြမ်းဖက်အဖွဲ့အပေါ်အမေရိကန်တို့ရဲ့တိုက်ခိုက်မှုတွေကိုတော့အားနည်းသွားအောင်မဖြစ်စေဘူးလို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့တစ်ချိန်ချိန်မှာထိခိုက်မှုရှိလာမယ့်အရေးအပေါ်မှာလည်းစိုးရိမ်မှုတွေကတော့ရှိနေပါတယ်။လာမယ့်နှစ်ရက်အတွင်းထိုးစစ်တွေရက်စဲဖို့စီစဉ်ထားပေမဲ့ဆီးရီးယားတို့ကရုရှားတပ်ဖွဲ့တွေရဲ့အကူအညီယူပြီးတိုက်ခိုက်နေစေဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ပြောခွင့်ရတဲ့ဦးဖြစ်တဲ့ဘိုမူဂျီစတိဗ်ဝါရန်ကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းမှာလေကြောင်းတိုက်ခိုက်မှုတွေတိတိတသားရော့ကျသွားတာမရှိပဲယာယီအဖြစ်ခတ်ရက်စဲရေးယူမဲ့ရက်တွေမှာလေရင်တွေမပြန့်တမ်းရက်ထားရမှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ယာယီအပြစ်ခတ်ရက်ဆဲဖို့အတွက်ထင်သာမြင်သာရှိတဲ့ပြင်ဆင်မှုတွေကိုလည်းမတွေ့ရသေးဘူးလို့အမေရိကန်စစ်တပ်ပြောခွင့်ရကပြောဆိုခဲ့ပါတယ်။နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကချမှတ်ခဲ့တဲ့အစီအစဉ်ကဆီးရီးယားနိုင်ငံမှာအပြစ်ရက်ဖို့တောင်းဆိုတာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး6နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကဆီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေအလုံးအဆုံးသတ်သွားကြောင်းကြေညာချက်မဟုတ်ဘူးဆိုပြီးလဲအမေရိကန်အစိုးရပြောခွင့်ရတဦးကပြောဆိုထားပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြေညာပေးကြတာပါ။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဘက်ကဘိန်ခင်ဖြက်စီရေလှူရှာမှုအကြောင်းကိုမတင်ပြခင်မှာရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5သန်းပေးသွားမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကဗတိပကဘေးသင့်ပြည်သူလူထုနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့အသက်မွေးဝမ်းကြောင်းမှုဆိုင်ရာအခွင့်အလမ်းတွေတိုးတက်လာဖို့ကူညီတာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းနောက်မှတင်ခင်လင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းကပဋိပက္ခဘေးသင့်ပြည်သူတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေလျင်မြန်စွာပြန်လည်ထူထောင်နိုင်ဖို့အတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်ပါတယ်
Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide $5 million to support livelihoods and early recovery to communities affected by conflict, displacement, and extreme poverty.
မြန်မာပြည်သူလူထုတွေကိုကူညီထောက်ပံ့ပေးဖို့ကတိကဝတ်ပေးထားတဲ့အတိုင်းအခုအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ရခိုင်ပြည်နယ်ကပြည်သူလူထုကိုကူညီထောက်ပံ့မဲ့အစီအစဉ်အသစ်ကိုစတင်လိုက်ပါပြီ။ဒီအစီအစဉ်အရရခိုင်ပြည်နယ်ကပြည်ပခဘေးသင့်လူမှုအတိုင်းဝိုင်းတွေနေရက်ပြောင်းရွှေ့ဒုက္ခသည်တွေနဲ့ဆင်းရဲနွမ်းပါသူတွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ပြန်လည်ထူထောင်နိုင်ရေးလုပ်ငန်းတွေလျင်မြန်စွာဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာ5သန်းကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်။ဒီအစီအစဉ်အရအိမ်နောက်စု9000ဒါမှမဟုတ်လူဦးရေ 4,500 လောက်ကိုကူညီထောက်ပံ့နိုင်မှာဖြစ်ပြီးသူတို့အတွက်အခြေခံဝန်ဆောင်မှုတွေဖြစ်တဲ့ဈေးကွက်အခြေခံအဆောက်အုံနဲ့စီးပွားရေးအခွင့်အလမ်းတွေပို့ပြီးတိုးတက်လာမှာဖြစ်ပါတယ်။
အခုလိုကူညီထောက်ပံ့တဲ့အစီအစဉ်အရရခိုင်ပြည်နယ်ကလူအဖွဲ့အစည်းတွေကိုယ်တိုင်ကသာမိမိတို့ရဲ့လိုအပ်ချက်တွေဖွံ့ဖြိုးတိုးတက်ဖို့လိုအပ်နေတဲ့ကဏ္ဍတွေကိုဖော်ထုတ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးဆောင်ရမှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကချမှတ်ထားတဲ့စီမံစည်းကမ်းဖြစ်ပြီးဒီလိုဆောင်ရွက်စီခြင်းအဖြစ်ခွဲခြားဆက်ဆံမှုမရှိအောင်အားလုံးပါဝင်နိုင်အောင်ပွင့်လင်းမြင်သာမှုရှိအောင်တာဝန်ခံမှုရှိအောင်အရက်ဖတ်စွမ်းရည်တိုးမြင့်လာအောင်နဲ့ဒေတာရင်းအခြေအနေတွေကိုအတိပေးလေးစားလိုက်နာရရောက်မှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်တန်ယုံအနေနဲ့လည်းရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့လူနေမှုဘဝအရေးအသွေးတွေတိုးမြင့်လာစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
The US Embassy is working closely with the international community to improve the quality of life of all communities in Rakhine State. This will require creating economic opportunity and development, improving basic infrastructure.
ရခိုင်ဒေသကလူအဖွဲ့အစည်းတွေရဲ့လူနေမှုဘဝအခြေသွေးတွေတိုးတက်လာဖို့အမေရိကန်တန်ယုံကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးတာ၊အခြေခံအဆောက်အုံတွေတိုးတက်အောင်ဆောင်ရွက်ပေးတာ၊ပညာရေးအခွင့်အလမ်းတွေတိုးမြှင့်ပေးတာ၊အားလုံးအတွက်ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေပံ့ပိုးပေးတာအပါအဝင်လူအဖွဲ့အစည်းတွေကြားယုံကြည်မှုတည်ဆောက်ရမှာကူညီဆောင်ရွက်ပေးနိုင်ဖို့လည်းကြိုးစားနေပါတယ်။
အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်။2013ခုနှစ်မှာစတင်ပြီးရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကိုပါရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးခဲ့တာလည်းဖြစ်ပါတယ်ရှင်
။မသိငီလင်းတည်င်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကချင်ပြည်နယ်ဘက်ကဘိန်းခင်းဖြက်စီးရေးလှုပ်ရှားမှုအကြောင်းကိုတင်ပြပေးပါမယ်။ဘိတ်ကင်းတွေကိုဖျက်ဆီးဖို့ထိတက်လာကြတဲ့လူဦးရေ2000ကျော်ကိုကချင်ပြည်နယ်ဝိုင်းမော်မြို့နယ်12မိုင်အကွာလမ်းမပေါ်မှာမြမတက်မတော်ကပိတ်ဆို့တားဆီးထားတာဒီကနေ့3ရက်ရှိသွားပြီဖြစ်ပါတယ်။ဘိန်းဆိုင်တောင်သူတွေနဲ့ဘိန်းကင်းဖျက်မဲ့ဒေသခံတွေကြားပဋိပက္ခတွေဖြစ်မဲ့အရေးကြောင်းအာဏာပိုင်တွေကတားဆီးထားတာလို့အကြောင်းပြတယ်လို့ဘိန်းကင်းဖျက်ဖို့ထိတက်လာကြတဲ့ကချင်ရမိရဖတွေဒေသခံတွေနဲ့ဦးဆောင်ဖွဲ့စည်းထားတဲ့ကချင်ပြည်သူမူရစ်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့ကလည်းခွင့်ပြုချက်ရတဲ့အထိစောင့်ဆိုင်မယ်လို့ပြောဆိုထားပါဗျ။ကချင်ပြည်နယ်တွင်းလူငယ်တွေမူရစ်ဆေးဝါးသုံးဆွဲမှုပြဿနာကြီးထွားလာတာနဲ့ဘိန်းကင်းတွေကိုစီးပွားဖြစ်စိုက်ပျိုးလာကြတယ်လို့ဒေသခံတွေကယူဆတာကြောင့်ဒီနှစ်မှာပထမဦးဆုံးကြိမ်ဖြစ်အရက်သားတွေစုပေါင်းပြီးဘိန်းကင်းတွေဖျက်ဆီးဖို့လှုပ်ရှားလာကြတာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်နယ်လွှတ်တော်အမတ်တဦးဖြစ်တဲ့ဦးနော်လီခေါ်စကောင်းခန်းရဲကိုမတင်ငင်ထိုက်ကဆက်တွယ်မြင်းမြန်းကမှလက်ရှိအခြေအနေကိုအခုလိုစပြီးပြောဆိုခဲ့ပါရရှင်
တားထားတဲ့အခြေအနေတော့ရှိလို့ရှိသေးတယ်အဲဒီဝဆောင်အထွတ်လမ်းခွဲနားမှာပေါ့နော်အဲကျွန်တော်တို့တိထနာဟောဖို့အဲ့မှာဟောတစ်ဖက်နဲ့တစ်ဖက်ဟောတစ်ဖက်မှာလာအဲ့ဒီဘိန်းပင်တွေကိုစိုက်တဲ့တောင်သူတွေလို့ပြောရမလားလုပ်ငန်းရှင်တွေပြောရမလားအဲ့ဒီဒေတာခံနေကအန်ဒီတူမယ်ဆိုတဲ့ဥစ္စာကိုဒီကဒီအစိုးရကကြတော့အဲ့ဒီလုံခြုံရေးအနေနဲ့တို့အဆောင်ရွက်မပေးနိုင်တဲ့အခြေအနေရှိလို့အဲ့လိုတားထားတယ်လို့ဘယ်လိုလုပ်ထင်လဲအဲ့လိုသဘောပေါက်ထားတယ်ပေါ့
ဟုတ်ကဲ့အဲ့တော့သူတို့ကဘိန်းကင်းတွေကိုဖျက်ပြီလားရှင်အခုဘယ်နားမှာရောက်နေကြပါလဲ
ဒါမှအဲ့ဒီပထမတော့လူတစ်ထောင်တက်သွားတဲ့အချိန်ပြန်လာဖြစ်ပြီအခုကလူအင်အားမလောက်လို့ဘိန်းကင်းရတဲ့များတဲ့ခါကျတော့လူအင်အားမထောင်ကျော်ဘူးတော့လူအင်အားပြန်လာစုပြီးတော့ဒုတိယအကြိမ်ပြန်တက်ဖို့လုပ်တဲ့အချိန်မှာပေါ့အခုအချိန်ကြီးပေါ့မဆက်နိုင်သေးဘူးပေါ့အဲ့ဒီအချိန်ကြီးဖြစ်နေကြတယ
်ဟုတ်ကဲ့ဆရာအဲ့ဒါဒီဝိုင်းမော်အထွတ်မှာလားရှင
်အဲဝိုင်းမော်အထွတ်ဘို့ဝိုင်းမော်ကနေဟိုဆေးဆက်နမိုင်လောက်ရှိနေတယ်ဝါရှောင်းအထွတ်ပေါ့နော်ဝိုင်းမော်ကနေဝိုင်းမော်ကနေတော့မှဝါရှောင်းဆေးဆိုတာရှိတယ်အဲ့ဒီရွာအထွတ်အဲ့ချီဖွေလမ်းခွဲချီဖွေနဲ့ချီပူတော့တဲ့လမ်းနဲ့အဲဒီကံပိုင်ပြီးတဲ့ကိုတော့တဲ့လမ်းခွဲပြိမှဟုတ်တယ
်ပိတ်ဆို့ခံထားတာဟိုစိုးရိမ်စရာများရှိပါသလားရှင
်ဟောအဲလိုမျိုးဟိုဘောတိုင်တင်းကြီးနိုင်နေတာတော့ရှိပါတယ်ဒါပေမဲ့ဟိုဟာစိုးရိမ်စရာအန်ဒီပြူတာအဲလိုမျိုးတော့မရှိပါဘူးတို့တို့လည်းအဲဒေသခံတွေလည်းအဲမတော်ခန့်နေလည်းတွားခွန့်ပြူတဲ့အထင်ဆောင်နေနေပေါ့အဲဒီဘောဒီကအာနာပိုင်တွေကလည်းလုံခြုံရေးအနေအခြေအနေရပါတော့အဲ့ဒီလိုပေါ့ဒီဘယ်လိုပြန်ဖြစ်လဲဘယ်လိုပြန်ဖြစ်လာမလားဆိုတော့တော့မသိသေးဘူးပေါ့နော်အဲ့ဒီလိုပေါ့
ကျန်အခုတားထားတာရောက်တော့စစ်တပ်ကတားထားတာလားရဲကတားထားတာလားရှင်ဘယ်သူတွေကတားထားတာပါလဲ
အဲကိစ္စကတော့စစ်တပ်ကိစ္စပါလေဒါပေမဲ့လာရောက်နေတဲ့အခါကျတော့ကျွန်တော်ရေးမြန်မာနိုင်ငံရေးတပ်ဖွဲ့ကနေလာရောက်နေတဲ့တန်တူတွေပြည်နေရတယ်ပေါ့
ဒီဘိန်းကင်းဖြတ်တာကဒီနှစ်မှဆလုပ်တာလားရှင်ဒါလူမှုဟိုဒီရမိရဖတွေဘာတွေဒီရက်ရွာကစုပြီးလုပ်ကြတယ်လို့ကျမတို့ကြားထားလို့ပါဒီနှစ်မှဆလုပ်တာလားနှစ်စဉ်ပဲလုပ်နေကြလားရှင
်ခါလိုင်းနှစ်ကျတော့ဒီတက်ဆိုင်ရာဌာနဆိုင်ရာကနေပေါ့နော်အဲ့လိုလုပ်နေတာတွေ့ရတယ်ဒါပေမဲ့ဒီနှစ်ကျတော့ဒီပြည်သူလူထုကပါဝင်လာတဲ့အပိုင်းတွေ့ရတယ်ပေါ့ခါလိုင်းနှစ်ကပြည်သူလူထုအခုလိုမျိုးပါဝင်လာမရှိဘူးဒီနှစ်မှဆတာဖြစ်ပါတယ်
ဟုတ်ကဲ့ရှင်ဆရာအခုပြည်သူလူထုကပါဒီမူရစ်စီဘိန်းကင်းပေါ့နော်ဘိန်းကင်းကိုဝင်ပြီးတော့ဖျက်မယ်ဆိုပြီးတော့အင်တိုက်အားတိုက်ဖြစ်လာရတဲ့အကြောင်းရင်းကဒီဆရာတို့ဒီကချင်ပြည်နယ်တွင်းကမူရစ်စေဝါပြဿနာကတော်တော်စိုးရိမ်ရတဲ့အနေအထားရှိနေလို့လားဘာကြောင့်ဒီပြည်သူလူထုကထွက်ပြီးတော့ဘိန်းကင်းဖျက်မယ်ဆိုတဲ့အဆင့်ဖြစ်လာရတာပါလဲရှင်ဆရာ
အဲ့ဒါကျွန်တော်အမြင်ကဟိုပါပေါ့မချက်ရှိပါတယ်တစ်ချက်ကတည်းတကယ်လို့ဒီဒေတာခံပြည်သူလူထုကဟိုဆူဆူဝါးဝါးကိုပေါ့နော်ဒီမူရစ်ဆေးဝါးတောင်းဆွဲလာတာကိုတွေ့နေရတယ်အဲ့ဒါကြတော့ဒီဒီထား ဒီပြည်သူလူထုကနေကဒီအတင်းတော်တွေကနေခရီးအတင်းတော်တွေကနေစုပေါင်းပြီးတော့မှဒီပြည်သူလူထုတွေဒီမျိုးမျိုးဆေးဝါးကိုစူးစူးအထူးပြုလုပ်နေပြီပေါ့နော်ပျက်စီးသွားတာကိုကဟိုမှာစူးဝါးလာတာတွေ့တဲ့အခါကျတော့ဒီအတင်းတော်ကနေဦးဆောင်တာတွေ့ရတယ်။နောက်ဒုတိယအချက်ကကျတော့ဒီဘိန်းကလေးဆိုက်ဒီဆိုက်တယ်ဆိုတာလေဒီကတည်းကဟိုဆာအော်ဆဘာတို့ဘာတို့ပြောင်းလို့ဆက်လို့မရတဲ့ဒေတာမှနေခံတဲ့ဒေတာခံနေဟိုအရင်တော့တော့ဝါရှင်ယူရအနေနဲ့ဒီလေဘာစီပီဝါပီဆိုက်ကြတာရှိတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ဟိုတစ်ဖက်နိုင်ငံကနေဒီစီးပွားရေးလုပ်ငန်းရှင်တွေပုံစံကိုကဟိုလာရောက်လုပ်တဲ့အခါကျတော့ကိုယ်နိုင်ငံအတွင်းမှာလည်းလာရောက်လုပ်တဲ့အခါကျတော့ဟိုအဲ့လိုမျိုးတွေပေါ့တကယ်တမ်းကျတော့ဒေတာခံရဲ့နာမည်ယူမှာတကယ်တစ်ဖက်ကိုကျိုးစီးပွားရှာတဲ့လူတွေကပုံမှန်ဟိုကဖြစ်နေတယ်ပေါ့အဲ့ဒီအမြင်နဲ့ဖက်နဲ့ဒီဟာကိုမလုပ်မချစ်ဘူးဆိုတော့အနေနဲ့ဒီတူရဝိုင်းဝန်းလုဆောင်ပါဝင်လာကြတဲ့တပိုးရှိ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်နယ်လွှတ်တော်မှဦးလော်နီခေါ်စကောင်ခန်းရဲကိုမှတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ပုံမှန်59ဆလုံးပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ပြည်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ပြောဆိုမှုပေါ်တုတ်ပြန်ချက်ကိုတင်ပြပေးပါမယ်။လက်ရှိပြည်ကြားရေးဝန်ကြီးဦးရဲထွတ်ဟာနောက်အစိုးရတက်တန်းမှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့သမ္မတဖြစ်ချင်တဲ့ဆိုရင်သူ့ရဲ့သားနှစ်ယောက်ဒါမှမဟုတ်ချွေးမနှစ်ယောက်ရှိမယ်ဆိုရင်သူတို့လေးယောက်ကိုမြန်မာနိုင်ငံသားခံယူလိုက်ရင်ဒီပြဿနာတွေအားလုံးပြေလည်သွားမယ်လို့ VOA နဲ့တီးတဲ့အင်တာဗျူးတစ်ခုမှာပြောဆိုလိုက်ပါတယ်။ဦးရထွတ်ရဲ့ပြောဆိုမှုအပေါ်လက်ရှိအချိန်ထိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့လည်းတရားလွတ်တော်ရှင်းနေတူဦးဖြစ်တဲ့ဦးကိုနီကတော့ဒီအပေါ်မှာအခုလိုသုံးသပ်လိုက်ပါတယ်ရှင်။
လက်ရှိပြန်ကြားရေးဝန်ကြီးဦးရထွတ်ကနောက်အစိုးရတက်တံမှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့သမ္မတဖြစ်ချင်တယ်ဆိုရင်သူ့ရဲ့သားနှစ်ယောက်ဒါမှမဟုတ်ချွေးမနှစ်ယောက်ရှိမယ်ဆိုရင်သူတို့လေးယောက်ကိုမြန်မာနိုင်ငံသားခံယူလိုက်ရင်ဒီပြဿနာတွေအားလုံးပြေလည်သွားမယ်လို့ VOA နဲ့တီးသန့်တွေ့ဆုံခဲ့တဲ့ခုမှာပြောဆိုလိုက်ပါတယ်။ဦးရထွတ်ရဲ့ပြောဆိုမှုအပေါ်မှာလက်ရှိချိန်ထိမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကတုံ့ပြန်ပြောဆိုထားခြင်းမရှိပါဘူး။ဒါပေမဲ့လည်းတရားလွတ်တော်ရှေ့နေတူဖြစ်တဲ့ဦးကိုနီကတော့ဒီအပေါ်မှာအခုလိုသုံးသပ်လိုက်ပါတယ်။
တကယ်တော့ကျွန်တော်ဒေါ်ဆန်းစုကြည်တမနာပြည်ရင်ကိုကလေးနှစ်ယောက်ကအဟံအတန်းလောက်တာမဟုတ်ပါဘူး။ခွန်စည်းပုံရှယ်ဥပဒေပုံက59ဆလုံးကအဟံအတန်းလောက်ထားတာပါ။အဲ့တော့ကျွန်တော်တို့ကြည့်ရမယ့်နေရာက59ဆလုံးမှာပါတဲ့အဟံအတားကိုဘယ်လိုကျော်လွှားရမလဲအဲ့ဒီမှာစဉ်းစားရမှာပါ။အဲ့တော့တကယ်တော့ဒေါ်ဆန်းစုကြည်တမနာဖြစ်ဖို့လိုလားတာဟာဒေါ်ဆန်းစုကြည်ကလေးနှစ်ယောက်မဟုတ်ပါဘူး။တော်တော်မြန်မာနိုင်ငံသားအလုံးကဒေါ်ဆန်းစုကြည်ကိုတမနာအဖြစ်လိုလားနေတာပါ။တိုးတော်လည်းပဲပုံမှန်59ဆလုံးယောက်ကျွန်တော်တို့တမနာတင်မြှောက်ဖို့အခက်အခဲဖြစ်နေတာဟာအဖွဲ့စည်းပုံချာဥပဒေဆိုင်ရာအကြတဲလို့ခေါ်ပါတယ
်။၂၀၀၈ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59ကိုပထမအကြိမ်လွှတ်တော်တက်တန်းတော်ကပြင်ဆင်နိုင်မှုစ조사ခဲ့ပြီးမဲ့အဆင်မပြေခဲ့ပါဘူး။အဲ့တော့ဒီခေါက်လွှတ်တော်တက်တန်းမှာကိုပြင်ဆင်လို့မရရင်ဒီပုံမှန်59စာလုံးကိုဆိုင်းငံ့လို့ကောရနိုင်ပါရဲ့လားခင်ဗျ
။ဆိုင်းငံ့လို့ရမရ၂၀၀၈ဖွဲ့စည်းပုံကိုကြည့်ရင်၂၀၀၈ဖွဲ့စည်းပုံချာဥပဒေမှာဆိုင်းငံ့ဝင်မပြုတ်လို့ရေးထားတာမရှိပါဘူး။အလားတူဆိုင်းငံ့မရှိဘူးရေးထားတာမရှိပါဘူး။အဲ့လိုကတ္တမရှိတဲ့ဘာမှပေါ်ပြထားတာမရှိတဲ့အတွက်စင်ညာတရားအပေါ်ကိုတည်ပြီးကျွန်တော်တို့ကလုပ်ပြရင်လုပ်လို့ရပါတယ်အဲ့ဒီလိုလုပ်လို့ရတယ်ဆိုတော့ဥပဒေလည်းပဲရှိပါတယ်ပြည်ထောင်ချေဥပဒေပုံမှန်90နဲ့ရှင်းပါတပ်ပိုင်းတစ်ခုခုကိုပြည်သူ့လွတ်တော်ဖြစ်စေသံသရာလွတ်တော်ဖြစ်စေတိုင်းဒေသကြီးလွတ်တော်ဖြစ်စေတစ်ခုခုအမြင့်ထားတာမျိုးမရှိရင်အဲ့ဒီအမြင့်ထားတာမျိုးမရှိတဲ့အနာပါဒမီပြည်သူ့လွတ်တော်ကိုအမြင့်တယ်လို့ပတ်ယူရမယ်ဆိုပြီးတော့ရေးထားတယ်ဆိုတော့ကဆိုင်ကတက်မတဲ့ဆိုတဲ့ပြဿနာမျိုးပေါ်လာရင်ဒါကိုဆုံးဖြတ်နိုင်တဲ့အနာဟာတရားစုလွတ်တော်မှာရှိတယ်လို့ဆုံးဖြတ်တာဆိုတာပါဘယ်လိုဆုံးဖြတ်ရမလဲဆိုတော့လည်းပုံမှန်86မှာတခါတည်းရေးထားပါတယ် simple majority လို့ခေါ်တဲ့အများစုလွတ်တော်အစည်းအဝေးကိုတက်တဲ့အများစုကထောက်ခံရင်ဒါအတည်ပြုတယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးနဲ့ချလို့ရတယ်ဆိုပြီးတော့ဖွဲ့စည်းပုံချေဥပဒေမှာပါပါတယ်လက်ရှိဒီဇယ်ဖွဲ့စည်းပုံချေဥပဒေကိုတုံးပြီးတော့ကျွန်တော်တို့ဆိုင်ရမယ်ဆိုရင်ဆိုင်ရလို့ရပါတယ်
တကယ်လို့ပုံမှန်59စာလုံးကိုယာယီဆိုင်ငံ့မယ်ဆိုရင်ကောဘာတွေလုပ်ဖို့လိုအောင်လဲခင်ဗျ
59စာလုံးကိုယာယီဆိုင်ငံ့မှုအတွက်ကတော့အထူးဥပဒေတရားပြည်တော်စုလွတ်တော်မှာကြတ်ထားမှုလိုပါတယ်အဲ့တော့ပြည်တော်စုလွတ်တော်မှာဥပဒေကြမ်းတရားတင်ရပါလိမ့်မယ်ဒီကိစ္စဒီပေါ်မှာဆွေးနွေးကြမယ်ဆွေးနွေးပြီးတော့မှကျွန်တော်တို့မဲခွဲဆုတ်ဖြတ်ရမယ်အများစုကဒါဆိုင်ငံ့မှုလိုလားတယ်ဆိုရင်ဒါဆိုင်ငံ့တဲ့ဥပဒေဟာပေါ်ပေါက်လာပါတယ်
ဟုတ်ကဲ့ဥက္ကဋ္ဌခင်ဗျဒီမြန်မာနိုင်ငံတပိုင်းမှာကောဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုဆိုင်းငံ့တာဒါမှမဟုတ်ယာယီရဆိုင်နာတွေလုတ်ခဲ့ပြီးတဲ့တာရကတွေကိုရှိခဲ့ပြုပါသလားခင်ဗျ
1940တဲ့ခေါ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်136နောက်လာမဲ့ယူတဲ့ဒီကခါဘီဒီတီကကလာမှာမတော်မှုရဆိုင်လိုက်တယ်ဆိုတဲ့သဘောပဲခဏရဆိုင်နာအများအားဆိုရင်ပြဖြစ်တယ်လို့ခေါ်တယ်ကာလတစ်ခုတည်းရတာဖြစ်တဲ့အတွက်သူ့ကို ကျွန်တော်တို့ကဆိုင်းငံ့ထားတယ်လို့ဒါအတိတ်ပဲဖတ်လိုက်တာပဲအဲ့တော့1959ခုနှစ်ကလည်းတိုက်ပြည်လိုအပ်ချက်အရကျွန်တော်တို့ဒီဖွဲ့စည်းပုံချာဥပဒေပုံမှန်116ကိုမပြင်ကျင်ဘူးပြင်လိုက်လို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံရအပြတ်ပါတာပြတ်သွားမယ်မပြင်ကျင်ဘူးအဲ့တော့မပြင်လို့ရှိရင်ကျွန်တော်ဥပဒေဝင်ကိုအာဏာသွေးပေးဖို့ကိစ္စလည်းမဖြစ်နိုင်ဘူးအာဏာကလည်းဥပဒေဝင်ကိုမအပ်လို့မရဘူးရွေးကောက်ွယ်လို့ဖို့အတွက်အခုအရရတော့မယ်အဲ့တော့အဲ့ဒီလိုအကြအတဲပေါ်တဲ့အခါမှာအကောင်းဆုံးအကြံပုဂ္ဂိုလ်တရားရေးဝန်ကြီးကနေအကြံပေးလိုက်တာကခေတ္တဆိုင်ငံ့ထားလိုက်ပါဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်စင်ရဲ့ဥပဒေထွက်လာပြီးတော့မှနိုင်ငံရေးအကြအတဲကိုကျော်လွှားနိုင်ခဲ့တယ
်ပြည်သူအများစုကတော့ဒေါက်ဆန်းစုကြည်သမ္မတဖြစ်ဖို့အတားအဆီးဖြစ်နေတဲ့ပုံမှန်59စာလုံးကိုပြင်ဆင်နိုင်မှုဆန္ဒပြင်းပြနေပေမဲ့လည်းတမတော်ထိပ်သီးကောင်းဆောင်ကုသလေတူကတော့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဆန္ဒပြကျောင်းသားခေါင်းဆောင်တို့ရဲ့တရားရုံးကြားနာစစ်ဆေးမှုအကြောင်းကိုတင်ပြပေးပါမယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ခဲ့တဲ့ကျောင်းသားတွေကိုနှစ်စဉ်လိုလိုတရားရုံးထုတ်ပြီးအမှုတွေထဆွဲတင်နေတယ်လို့မိသားစုဝင်တွေကဆိုပါတယ်။ကျောင်းသားခေါင်းဆောင်တဦးကိုအနည်းဆုံးအမှု25မှုကနေအမှု80ကျော်လောက်နဲ့တရားစွဲဆိုထားပါတယ်။ဒီကနေ့မှာတော့ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့မဖဖြူအောင်အပါအဝင်တခြားကျောင်းသားခေါင်းဆောင်တွေကိုအမှုနမှုထပ်တိုးပြီးလှိုင်းမြွတ်နယ်တရားရုံးကနေတရားစွဲဆိုခဲ့ပါတယ်။အကြောင်းစုံကတော့ VOA ထိုင်းခြေစိုက်သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခရီးရှိချီတဲ့တပိတ်မောက်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေကိုနေ့စဉ်နှီးပါလို့တာယာဝတီအချင်းထောင်ကနေရန်ကုန်တိုင်းကမြို့နယ်တွေစီမှာတရားရုံးထုတ်ပြီးအမှုတွေထပ်တိုးနေတာပါ။ကြာသပတေးနေ့ရုံးထုတ်စစ်ဆေးချိန်ကျောင်းသားခေါင်းဆောင်မဖြူဖြူအောင်ကိုအမှုနှမှုနဲ့ထပ်ပြီးတော့တရားစွဲဆိုထားတဲ့အတွက်တရားရင်ဆိုင်ရမယ့်အမှုပေါင်း25မှုခန့်ရှိနေပြီဆိုပြီးဖခင်ဖြစ်သူဒေါက်တာနေဝင်းကပြောပြပါဗျ။အ
တိုင်းမှာပုံမှန်စစ်ဆေးနေပြီးတော့ကနှမှုပေါ့။ဒီကတမှုကိုဖတ်သေးတယ်အချက်ကိုကတော့နှမှုလည်းမသိဘူးအဲဒါတော့ကျုပ်ကလည်းတမှုတွေ့တာပေါ့အဲဒါတော့တမီးကအရင်မှုဆက်တယ်လေအရင်မှုကတမီးကပြည်တော်ကနှမှုလေအမိုင်းမှာကနှမှုဂျင်းကသုံးမှုပေါ့မင်းနဲ့နဲ့သုံးမှုပေါ့ကျန်တဲ့လူတွေလည်းအလိုတူဟန်နဲ့တူတယ်အဲဒါဒီနေ့ဆက်တူတာတော့လိုင်းမှာနှမှုဆက်တူတယ်ပေါ့ဘုံမှာဆက်ဆက်နှမှုပေါ့နော်အဲဒါဆက်တူဟုတ်ဒါမျိုးပေါ့လည်းတန်ခါမှုပေါ့အားလုံးမှုကမှုအသိလောက်ရှိမှတင်မှာပေါ့
ကျောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုနန္ဒဆင်အောင်နဲ့မဖြူဖြူအောင်တို့ကိုတာယာဝတီအချင်းထောင်ကနေရန်ကုန်တရားရုံးတွေကိုတက်ဖို့အတွက်နေ့စဉ်နှီးပါအချုပ်ကားကြီးတွေနဲ့လာရတာပါဒီအတွက်တနေ့ကို6နာရီခန့်တက်တောင့်တက်တာမရှိတဲ့ခရီးကိုတွာလာနေရတာဖြစ်လို့ကျန်းမာရေးထိခိုက်နေကြရတယ်လို့ဒါဟာနှိပ်စက်ညှဉ်းပန်းမှုတစ်ခုအဖြစ်မိသားစုဝင်တွေကရှုမြင်ကြပါတယ်
ကဲအန်တို့တားတင်မှန်းနေကြတယ်သူလည်းမိန်းကလေးကိုလာနေရတယ်ဟုတ်လားသူတို့ကစိတ်ရောကိုအနေနဲ့မြန်မာန်းလို့ဖြစ်နေတာကောအနေနဲ့မြန်မာန်းတာလည်းဖြစ်နေတာပေါ့အဲလိုပဲကျွန်တော်တို့လည်းမြန်မာရဲ့နောက်တစ်ခါအခုကကျောင်းသားတွေကိုရန်သူလူများသဘောထားပြီးတော့အခုမှုရအများကြီးဆွဲတယ်ဟာလားဆွဲချက်တွေချင်းအမှုအတက်အတက်တွေဖြတ်တူးနော်နောက်တစ်ခါဒီတော့အရင်းမြစ်ရဟန်ကြပြီးတော့ဟာလားအကုန်လုံးတပ်ပုံချက်ဆက်ထားပြီးတော့မှသာဘုဒ္ဓကပြန်ရေးပြီးဘုဒ္ဓကတကယ်ကောင်းဆောင်အနေနဲ့မပါခဲ့ဒီမကွန်ရောက်ကူညီခဲ့တဲ့နေရာကိုလည်းဟာလားတစ်ခါဆက်ဆွဲအဲအဲ့လိုဆက်ဆွဲဆက်ဆွဲကတော့အဲဒီကတော့စေရောကိုရသချင်းလိုပေါ့နော်အဲအဲ့လိုဖြစ်အောင်လုပ်လို့လည်းလုပ်ရတာယူစားပါတယ်နော်ကျောင်းသားတွေကတော့ရန်သူတွေပေါ်တာပြီးတော့အဲရသချင်းတွေပေါ့အဲအဲ့လိုရသချင်းတွေပေါ်မျိုးသိရတယ
်နေ့စဉ်တရားရုံးထုတ်နေတာကြောင့်ရှင်းနေတွေကတရားခံဖြစ်ဆွဆွဲခံထားရသူကျောင်းသားတွေပါအခက်ခဲဖြစ်နေကြပြီးတရားဝတီအကျဉ်းထောင်ကနေရန်ကုန်အင်းစိန်ထောင်ကိုရွှေ့ပြောင်းပေးဖို့တောင်းဆိုချက်တွေကိုလည်းညှင်းပယ်ခံရတယ်ဆိုပြီးကျောင်းသားတွေရဲ့ရှင်းနေတွေကဆိုပါတယ်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာညှဉ်းပန်းတယ်လို့ဖြစ်နေတယ်လို့လည်းအကျိုးဆောင်ရှိနေတွေကပြောပါတယ်အခုဆိုရင်ကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ဆိုရင်အမှုပေါင်း90နီးပါးကိုရင်ဆိုင်နေရပြီးမဖြူဖြူအောင်နဲ့တခြားကျောင်းသားတွေလည်းပုံမှန်ဆက်ရှင်နဲ့တရားစွဲဆိုခံရတဲ့အမှုပေါင်း20ကျော်ပြီလို့ဆိုပါတယ်အလားတူပဲလက်ဗရောင်းရဲ့တက်ကြွလှုပ်ရှားသူတွေဖြစ်တဲ့ဗိုလ်ကြီးအောင်နေမျိုးစဉ်နဲ့မန်တော်အုံလာတို့ကိုလည်းတာတာပရင်းနဲ့မှာပဲနောက်ထပ်အမှုတွေနဲ့ထပ်ဆွဲဆိုထားတာပါမကြခင်မှာအစိုးရဖွဲ့စည်းတော့မဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေတယောက်မှရှိမနေစေရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကတော့ပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညာကြံပါရှင် VOA မြန်မာပိုင်းကြာတာပတိနေ့9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝဲအစီအစဉ်မှာအပတ်စဉ်ကန္တာတွေဖြစ်တဲ့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြရမှာကတော့
ခြုံကြည့်မှာဆိုလို့ရှိရင်အမျိုးသမီးသတင်းထားပေါဝင်မှုတွေကအားအများကြီးနည်းနေသေးတယ်အဲဆိုတော့ဒီနှစ်ပိုင်းပြောရအောင်ပါနော်ပေါဝင်မှုရဲ့ဥဆောင်မှုနှစ်ပိုင်းရှိမှာဆိုတော့အဲပေါဝင်မှုမှာဆိုတော့
KIC ကရင်သတင်းဌာနရဲ့ Editor ချုပ်နော်ဖောကြီးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဦးဆုံးတော့ကျန်းမာရေးကန္တာကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကန္တာမှာနှလုံးသွေးကြောကျဉ်ရောဂါအကြောင်းတင်ပြပေးပါမယ်မြန်မာနိုင်ငံမှာနှလုံးအရေးပေါ်ဖြစ်တာများလာရမှာဒီနှလုံးသွေးကြောကျဉ်ရောဂါကြောင့်အများဆုံးဖြစ်ပြီးအသက်အန္တရာယ်ရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်နှလုံးသွေးကြောကျဉ်တာကြောင့်နှလုံးအရေးပေါ်ဖြစ်ရင်ဘာလို့တင်ပါလဲမဖြစ်ခင်ဘလိုလက္ခဏာတွေပြတ်တာပါလဲဘလိုလူတွေကြိုတင်တတိထားတင်ပြီးသွေးကြောချင်းယောဂါမဖြစ်အောင်ဘလိုကာကွယ်နိုင်ပါဒလဲဒီအကြောင်းနှလုံးခွဲစိတ်ထူးခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်မှုဌာနအငိမ့်စာပါမောက်ခဌာနမူဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคပါမောက်ခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးရောဂါတွေကအဖြစ်များနေပြီးတော့ဒီအသက်ကိုလည်းအန္တရာယ်ပြုနိုင်တဲ့အနေအထားရှိတဲ့အခါကျတော့ဆရာကြီးဒီနှလုံးအရေးပေါ်ဖြစ်တဲ့ပြဿနာအနေအထားလေးတွေကိုစပြီးတော့ရှင်းပြပေးပါလား
နှလုံးဆဲသွေးကြောရောဂါနဲ့ပတ်သက်ပြီးတော့ဒီအရေးပေါ်ဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်လို့အချိန်မီကုသမှုတွေမခံယူနိုင်လို့ရှိတယ်အသက်အန္တရာယ်ရှိတယ်ဆိုတော့လူတိုင်းနဲ့ဒီသာပြီးတဲ့တစ္ဆေပါပဲနှလုံးနဲ့ပတ်သက်ပြီးဒီလိုဖြစ်နေတာတွေကတော့များများရှိပါတယ်ဒါပေမဲ့လို့အဖြစ်များတဲ့ယောဂါကတော့ဒီနှလုံးသွေးကြောချင်းယောဂါပေါ့ဗျာ coronary artery disease လို့ခေါ်တာပေါ့အဲ့ဒါကနေသွေးကြောကရုတ်တရက်ပိတ်သွားဒါမှမဟုတ်ရုတ်တရက်ကျင်းသွားပြီးတော့ပေါ့အဲ့ဒါရုတ်တရက်ကျင်းပါတယ်မှာတင်းကျက်တဲ့ပြဿနာခံစားပြီးဖြစ်တဲ့အဟာကြောင့်လည်းဖြစ်နိုင်တယ်အဲ့ဒီအဓိကပါပဲနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီလေးဘက်နာယောဂါပေါ့လေးဘက်နာယောဂါရဲ့နောက်ဆက်တွဲဖြစ်တဲ့ valvular heart disease ပေါ့လို့သူရှင်းနေပြစီရအဲ့ဒီလူတွေကရုတ်တရက်ကြီးတကလည်းစွကျလာတယ်ဆိုတော့ဈေးခေါ်ပါလဲဆိုလို့ရှိရင်တော့ acute pulmonary edema ပေါ့နောက်တစ်ခုအဖြစ်များတဲ့ဟာကတော့အချိန်မီသိရင်လည်းကျန်နိုင်တဲ့ဟာကတော့ cardiac tamponade ခေါ်တာပေါ့နှလုံးပဝင်းခြင်းမှာရေတွေဝိုင်းပြီးတော့ရေတွေနဲ့နှလုံးကိုသွားပြီးဖိထားတဲ့အခါမှာပင်ကျပ်မော်တာပြီးတော့ဖြစ်တဲ့ဒီသုံးခုကတော့ဒီကလေးတော့မပါဘူးပေါ့ဗျာလူကြီးတွေမှာအဖြစ်များတဲ့ယန္တနာသုံးခုလို့ကျွန်တော်တို့ပြောရမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်တို့ဒီပထမပြဿနာနဲ့ဆက်လိုက်အောင်ဆက်ရင
်ဟုတ်ကဲ့
အဲ့တော့ဒီပထမဒီနှလုံးသွေးကြောကျင်းတဲ့ယောဂါပါဆရာနော
်ဟုတ်ကဲ့
အဲ့တော့အဲ့လိုအခြေအနေဖြစ်လာပြီဆိုရင်ဆရာဘယ်လိုမျိုးအရေးပေါ်နေတာတွေဖြစ်လာလဲဘယ်လိုမျိုးပေါ့နော်အရေးပေါ်ပြုစုမှုအပိုင်းတွေလုပ်ဖို့လိုမလဲ
တကယ်ရုတ်တရက်ဒီလိုဖြစ်လာတယ်ဆိုလို့ရှိရင်ဈေးရုံဈေးကသွားကြတာပါပဲအရေးကြီးဆုံးကတော့ဒီပထမအဆင့်အနေနဲ့ကြီးလိုက်လို့ရှိရင်တော့ခုနေကြပေါ့ general practitioner ဈေးလည်းရောက်ရောက်သွားတတ်တယ်ဒါမျိုးအခုကမှဆိုလို့ရှိရင် ambulance အရင်နဲ့ဆိုင်အများကြီးရှိလာတယ်။အဲဒီ ambulance ကိုခေါ်လိုက်တဲ့အခါမှာအဲဒီ ambulance ကနေပြီးဆေးရုံပို့ပေးရလဲရှိတယ်။ဒါပေမဲ့ရှေ့ဦးအနေနဲ့ကတော့ဆေးဝါးတွေကတော့ရှိတာပေါ့ကျွန်တော်တို့နှလုံးသွေးကြောကိုနည်းနည်းချက်ပေးနိုင်တဲ့ nitrates ခေါ်တဲ့ sublingual ရှားအောင်မှာထားပြီးတော့ဆေးတွေသုံးလို့ရပါတယ်။နောက်တစ်ခုကလည်းအကေးသေးကြတယ်၊တိုက်လျောက်စေသေးကြတယ်ဆိုလို့ရှိရင်တော့သွေးကျဲဆေးတွေထားလို့လည်းကြပါတယ်။နောက်တစ်ခုကတော့ ambulance ပေါ်မှာရောက်သွားတဲ့အခါမှာအဲဒီ ambulance ကဆရာဝန်နဲ့မတွေ့ခင်တော့မှအခုကမှ paramedic ဆိုတာတော်တော်လေးအရေးပါရရောက်ပါတယ်။ဒီ ambulance ပေါ်မှာပါလာတဲ့ဒီအခုပုဂ္ဂိုလ်ရနေပြီးတော့ ECG တက်လိုက်မယ် oxygen ပေးလိုက်မယ်အဲဒီပေါ်မှာ patient ချက်တွေကိုကြည့်ပြီးတော့အလိုအရင် defibrillate လုပ်တယ်ဆိုတော့နှလုံးခါတော့အရှင်ပြန်ကြည့်ပေါ့အောင်လုပ်တာတော့လို့ဒီလိုလုပ်ခြင်းအပြင်အသက်ကြီးတော်တော်များများကိုကယ်ခဲ့တဲ့ကြောင်းလည်းရှိတယ်ပေါ့လေ။ဒီလိုရောက်သွားရင်တော့လည်းအဲ့ဒါကိုဆက်လက်လုပ်ကြရပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့တကယ်လို့ဒီဂျွာတွေမှာပေါ့ဆရာနော်။ခုနကလို့အထူးထူးယောဂကုဆရာတို့ဒီလူနာအရေးပေါ်တင်နေရှင် ambulance ပေါ့ဆရာနော်။မမီနေတဲ့အနေအထားမျိုးဆိုရင်ရောဆရာကြီး။လ လုပ်ပေးနေတဲ့နေသားရှိလား
အဲ့ဒီမှာကြာရင်တော့အရေးကြီးတော့ကျွန်တော်တို့ဒီ PD Center ပေါ့ Dashi Center ဆိုတာကတော့ကျွန်တော်တို့ရန်ကုန်စေုံကြီးတို့စစ်ဆေးရုံတို့မန္တလေးစေုံတို့မှာတော့နိုင်ငံကအထက်မြေပြုလုပ်နိုင်တဲ့ Setup ပြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီ Johorin မှာဖြစ်ပြီဆိုလို့ရှိရင်အဲ့နေရာတွေကိုရောက်အောင်ပို့ပေးရမယ်အဲ့ဒီအရမရောက်နိုင်တဲ့အတော်အတွင်းမှာတော့ခုနကျွန်တော်ပြောခဲ့တဲ့အခါတွေနဲ့ဒီတွေနဲ့ကျွန်တော်တို့ကုသပြီးတော့ပေးထားလို့ရှိရင်အများကြီးခံစားပြီးတော့သူတို့ transport လုပ်ပေးလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ Luna တဲတဲ့အပိုင်းမှာဆရာကြီးဒီအရေးပါ
Luna တဲတဲ့အပိုင်းမှာကတော့အခုဒီ ambulance service ကနောက်ကြာလာရင်တော့ကျွန်တော်တို့နေရီအထိကိုကျွန်တော်တို့အခုဆိုလို့ရှိရင် ambulance service ကနေရာအနှံ့ပြလေးလုပ်တာနဲ့ပုံစံတော့များများရှိပါတယ်နောက် telemedicine ဒီကမှာဒီ cellular handphone တွေကလည်းရှိနေတော့ advice ကြီးပါလေ။ဒါအရေးကြီးဆုံးကတော့ကျွန်တော်တို့ပါလဲဆိုတော့ပထမကြည့်ရှုပေးမဲ့ဆရာဝန်တွေအခုက HA nurses တွေစသဖြင့်သူတို့လည်းဒီအခြားနိုင်ငံများမိသူစုကလည်းကျွန်တော်တို့ဒီ help update တွေလုပ်ပေးနေလို့ရှိရင်တော့ပိုပြီးအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီနှလုံးသွေးကြောချင်းယောဂါဖြစ်နေတာကိုသိမှထားဖို့ဆရာပါတော့ဆရာနော်။အဲ့တော့အခုလိုရေးပေါ်ဖြစ်လာနေတဲ့အနေအထားကိုကြိုသိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ။ဆရာအစာပိုင်းပြောခဲ့တဲ့ဒီရင်ဘတ်တင်းကျပ်လာတာမတိုင်ခင်ပါဆရာနော်
။နှလုံးသွေးကြောကျင်းယောဂါရှိနိုင်တဲ့လူတွေကနည်းနည်းအဝလွန်တဲ့လူတို့အဆီလိုရှိတဲ့လူတို့သွေးလိုရှိတဲ့လူတို့ပေါ့လေအဆီများတဲ့လူတွေပေါ့။အဲ့လိုလူတွေမှာပိုပြီးတော့ဒီဖြစ်နိုင်ခြေရှိတယ်လို့ပဲသတိထားထားမှာပေါ့ဗျာ။ဒါပေမဲ့လူတကယ်သူကဖြစ်လာပြီဆိုလို့ရှင်တော့ရင်ဘတ်မှာတင်းကျပ်တယ်ဆိုတော့အခံစားမှုရှိတဲ့လူတွေဘယ်ဘက်ရင်အုံမှာလောက်ရင်ဘတ်အလေတဲတဲ့မှာအောင့်ပြီးတော့တင်းကျပ်တဲ့လူတွေနောက်ပြီးတော့အဲ့ဒီတင်းကျပ်မှုဟာလေပြင်းကိုညှစ်ထားသလိုမေးစည်းအောက်အထိသွားပြီးတော့ညှစ်ထားသလိုအဲ့လိုခံစားရတဲ့လူတွေတခါလေအဲ့ဒီနာကျင်မှုဟာဘယ်ဘက်ရင်ဘတ်ရင်ုံနေမှာမကဘူးပေါ့ဗျာလက်မောင်းတို့ဘာလို့အထိကိုပြန့်သွားတယ်တခါလေကျတော့သူတို့ဟာအောင့်နေလို့ဘာလို့ပြောခဲ့တယ်မပြောတတ်တာလည်းဖြစ်တတ်တယ်လေဘယ်လိုလဲဆိုတော့ဥပမာလမ်းလျှောက်လိုက်တယ်ဒီနေ့အပင်လမ်းကန်လိုက်တယ်အဝိဆော်လိုက်တဲ့ကံမှာကျင်းပတဲ့မှာတင်းကျက်ကျက်ရှိတယ်ဆိုတော့အာမျိုးအဲ့ဒီလက္ခဏာမျိုးတွေလာတယ်အလှည်တိုင်းအောင့်ရမယ်လို့လည်းမဆိုလို့ဘူးပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ကောထူးခြားတဲ့ဒီကြိုသိနိုင်တဲ့လက္ခဏာတွေရှိသေးလားဆရာ
ကြိုသိနိုင်တဲ့လက္ခဏာဆိုတာကတော့ခုနဖြစ်နိုင်ခြေရှိတဲ့ဟာကအရေးကြီးဆုံးပါပဲဥပမာကျွန်တော်တို့တာမန်လူတဲ့စီချိုယောဂရှိတဲ့လူမှာနှလုံးယောဂတောင်စီချိုယောဂရှိတဲ့လူကိုတွေ့တိုင်းတွေ့တိုင်းဒီနှလုံးသွေးကြောချင်းယောဂရှိမှရှိကိုကျွန်တော်တို့စစ်ဆေးကြည့်ရမယ်နောက်ပြီးတော့တွေ့တဲ့မှာဆက်လိုက်အစီများတဲ့လူမှာဆိုလို့ရှိရင်သွေးကြောချင်းယောဂရှိမှရှိကိုဒီထားလို့လို့ရတယ်။အဲ့ဒါကြိုသိနိုင်တဲ့လက္ခဏာတွေပါပဲ
။ဟုတ်ကဲ့ဆရာ။နောက်တစ်ခုကဆရာဒီသွေးကြောချင်းယောဂကိုကာကွယ်နိုင်တဲ့အနေအထားရောရှိသေးလားဆရာ
။အာရှိပါတယ်။နှလုံးသွေးကြောချင်းယောဂဟာဘာကြောင့်ဖြစ်ရတာလဲဆိုတော့နံပါတ်1ကတော့ဒီငြိမ်နေတဲ့လူတွေမှာထိုင်ပြီးလှုပ်လှုပ်ရတဲ့လူမှာပုံပြီးဖြစ်များတယ်။နှလုံးက exercise တွေလို့ဒါကြောင့်မလို့ဥက္ကမလမ်းလျှောက်တာတို့ဆက်ပေါ်မှာပြေးတာတို့စသဖြင့်ဓာရီယာကာကွယ်တဲ့နည်းနည်းပါ။လေ့ကျင့်ခန်းထိုက်လျော့စွာယူနေရမယ်။နောက်တစ်ခုကအစီတို့အရန်ရှော့စားပါမယ်အချိုးလည်းအတက်နိုင်ဆုံးကျွန်တော်တို့ကရှော့ပြီးစားဖို့ဟာအင်မတန်မှအရေးကြီးပါတယ်နောက်တစ်ခုကသွေးတိုးဟာနှလုံးကိုထိခိုက်စေတယ်ဆိုတော့သွေးတိုးဟာရှင်သူကကုပေးရမယ်နောက်ပြီးတော့သွေးသွင်းမှာအစီရှိလာပြီဆိုရင်သူကတတ်မှတ်ထားတဲ့ normal level လောက်ဒီရောက်တဲ့အထိသေးတော့ခြင်းအပြင်ဓာတ်ရီကာကွယ်တဲ့သဘောတွေပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ချေစင်များတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမရေကန္တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြမရေသုံးသက်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့ဆက်တီဆောက်မှုမြေရေတင်မှုရေတွင်တူးမှုစတာတွေကြောင့်စိုက်ပျိုးမေတိုးပွားပြီးရေတောက်သုံးမှုများပြားလာတာနဲ့အတူရေညစ်ညမ်းမှုနဲ့ရေအဆိပ်သင့်မှုတွေလည်းတိုးပွားနေတဲ့အကြောင်းကိုဦးအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့ကသုံးသက်တင်ပြထားပါတယ်ရှင်
တဲ့ဒူဗီဒါကျမ်းမာဖို့အတွက်ရေကောင်းရေသန့်ကိုတောက်သုံးနိုင်ဖို့လိုအပ်ပါတယ်။ဒါပေမဲ့ရေကောင်းရေသန့်ဟာအလိုအလျောက်ရောက်လာတာမဟုတ်ပါဘူး။ကမ္ဘာရေဓုမှာ300ဂိုင်နှုန်းသာတောက်ရေအဖြစ်သုံးနိုင်ပါတယ်။ဒီ300ဂိုင်နှုန်းမှာ200ဂိုင်နှုန်းကရေခဲဖြစ်နေတာမို့ကမ္ဘာရေဓုရဲ့100ဂိုင်နှုန်းကသာတောက်ရေအဖြစ်အသုံးပြုနိုင်ပါတယ်။ဒါကြောင့်မြေရေကန်ဆယ်နဲ့ရေတွင်းရေကိုပိုးမွားအငြိအကျေးနဲ့အစိမ့်အတောက်ကင်းစင်အောင်လုပ်ပြီးမှသုံးဆွဲဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါလေ။ရေအရေးသွေးညံ့ရင်ယောဂဗျာသူပြောပါလေ။အစင်းရဲဆုံးနိုင်ငံစည်ရင်းဝင်မြန်မာမှာရေအရေးသွေးနဲ့ပတ်သက်တဲ့သတင်းအချက်အလက်ဆိုတာမရှိသလောက်ဖြစ်နေပါလေ။
နေပြည်တော်နဲ့ရန်ကုန်ကရေအေးသွေးစစ်ဆေးတဲ့စာရန်ကိုဂျပန်ပညာရှင်ဆာကာယီကတောက်ကနဲ့ဖူကူရှိရိုက2013မှာထုတ်ဝေပါတယ်နေပြည်တော်ကစက်တွင်းတစ်ခုနဲ့ဆယ်နှစ်ခုကိုစစ်ဆေးပြီးရန်ကုန်မှာတော့ရေကန်နဲ့မြစ်တွေကိုစစ်တယ်လို့ဆိုပါတယ်နေပြည်တော်ကိုပေးတဲ့ဆယ်ရေဟာအေးသွေးကောင်းတယ်လို့ဆိုပါတယ်ရန်ကုန်ဝန်းကျင်ကမြစ်ရေကိုတော့တတ်ဆင်အောင်လုပ်ပြီးမှတောက်သုံးတင်တယ်လို့ဖော်ပြထားပါတယ်
မြန်မာနိုင်ငံမှာ1040မြေတင်လုပ်ငန်း328ခုနဲ့ဆယ်မြောင်း1000ကျော်ကနေစိုက်ပျိုးလဲရာတွေအတွက်ရေးပေးနေပါတယ်။ဒါပေမဲ့မြန်မာပြည်မှာအခုသုံးဆွဲတဲ့ရေပမာဏဟာရှိတဲ့ရေအရင်းအမြစ်ရဲ့900ခိုင်နှုန်းလောက်ပဲရှိတယ်လို့သိရပါတယ်။သုံးတဲ့ရေပမာဏမှာ8900ခိုင်နှုန်းဟာစိုက်ပျိုးရေးမှာသုံးပြီး800ခိုင်နှုန်းကအိမ်သုံး300ခိုင်နှုန်းကစက်မှုလုပ်ငန်းအတွက်ဖြစ်တယ်လို့သိရပါတယ်။ရေအသုံးအနည်းဆုံးစက်မှုလုပ်ငန်းဟာရေညင်ညောင်းအများဆုံးလုပ်နေပါတယ်။ရန်ကုန်စက်မှုဆောင်ဖြစ်တဲ့လိုင်တာယာနဲ့ရွှေပြည်သားကရေမြောင်းကိုစစ်ဆေးကြည့်တဲ့အခါမှာခဲစိတ်နဲ့အာဆာနစ်စိန်တက်လွန်ကဲနေတာတွေ့ရတယ်လို့စိန်လန်းဆိုပြီးအမိမိအသင်းကဆိုပါတယ်လိုင်တာယာကရေစိုးဟာပန်းလိုက်မြစ်ထဲစီးဆင်းတာမို့မြစ်ရေသုံးသူတွေကိုအန္တရာယ်ဖြစ်စေပါတယ
်စက်မှုဆောင်ကစွန့်ပစ်တဲ့ရေစိုးကြောင့်အမရပူရာမြို့နယ်တောင်တမန်အင်းငါငါးတွေတေကုန်ပါတယ်အင်းရေမှာခဲစိတ်တင်းတဲ့နှုံးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့စံချိန်နဲ့အစာပေါင်း90လောက်ပူများနေပါတယ်ကဲစိတ်တင်တဲ့ငါးတွေစားသုံးတဲ့အထည်ပါသွားနိုင်ပါတယ်။အင်းလေးကံကတောက်ရီကိုဓာတ်ခွဲကြည့်တဲ့အခါအစိတ်ဓာတ်အတော်များများပါဝင်နေတာတွေ့ရပါတယ်။ကဲစိတ်တင်တဲ့နှုတ်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အစာပေါင်း100လောက်ပူများနေပါတယ်။အင်းလေးကံရေရှင်များတဲ့အတွက်ရေပေါ်ရွာတွေမှာအရေးပြားယောဂါဖြစ်ပွားပါတယ်။ကဲစိတ်တင်တဲ့ရေကိုတောက်ရင်ကျန်းမာရေးထိခိုက်ပြီးသွေးရောယောဂါဖြစ်စေပါတယ်။အင်းလေးရေဟာတောက်သုံးဖို့မတင်ကြောင်းနိုင်ငံသားအဖွဲ့တွေကလည်းလေ့လာတွေ့ရှိပါတယ
်။တနင်္သာရီတိုင်းရေပြူမြို့နယ်ကံပေါက်ကျေးရွာမှာဒယ်ကိုတပ်တုကုမ္ပဏီရဲ့စွန့်ပစ်ရေကန်ကျိုးပေါက်တာကိုဒေသခံတွေလွန်ခဲ့တဲ့လကကန့်ကွက်ဆန္ဒပြကြပါတယ်။မနစ်ကလည်းစွန့်ပစ်ကန်ကျိုးပေါက်ပြီးနှုံးရည်စိုးတွေထွက်လာလို့ဆယ်နှစ်အရွယ်ကလေးငယ်တဦးသေဆုံးရပါတယ်။ကုမ္ပဏီကရော့ကျေးကျ30ပေးပြီးဆက်လုပ်နေရကဇန်နဝါရီလကဒုတိယအကြိမ်စွန့်ပစ်ရေကန်ကျိုးပေါက်တာဖြစ်ပါတယ်။အရင်ရှင်စီးပွားရေးနဲ့ပြည်သူ့ကျန်းမာရေးပဋိပက္ခဖြစ်ရမှာပြည်သူဘက်ကတုံ့ပြန်နိုင်အောင်88မျိုးဆက်အဖွဲ့အစည်းကဆောင်ရွက်ပေးနေကြောင်းသိရပါတယ်။စက်ယုံရဲ့စွန့်ပစ်ရေးကိုအန္တရာယ်ကင်းအောင်လုပ်ပြီးမှမြစ်ထဲစွန့်ပစ်တဲ့ကုမ္ပဏီဥယျာဉ်ဟာဆယ်ရာခိုင်နှုန်းသာရှိကြောင်းသိရပါတယ်။ဒါကြောင့်ရေစိတ်သိမ့်မှုဟာသိရတာတဲ့အစာပေါင်းများစွာပုံများနိုင်ပါတယ်
။1988မှာစစ်အစိုးရတက်ချိန်ကစပြီးမြေအောက်ရေကိုတောက်သုံးရေအဖြစ်သုံးစွဲနိုင်အောင်ဆိုင်ရင်တတောင်းကျော်လက်ရိုက်တွင်2000ကျော်နဲ့ရေတွင်းစုစုပေါင်း38000ကျော်တူးပေးနိုင်ခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြပါတယ်။ဖြူဖွေးပြီးအရသာရှိတဲ့ရေကိုပြည်သူတွေတောက်သုံးနေတဲ့ဓာတ်ပုံတွေကိုလည်းတွေ့ရပါတယ်။မတွေ့နိုင်တာကတော့တွင်းရေမှာအာဆနစ်အစိတ်ဓာတ်ပါဝင်နေတဲ့အချက်ပါပဲ။အာဆနစ်စင်ဒရာဟာအနှံ့အယသာမရှိတဲ့အတွက်သိဖို့ခက်ခဲပါတယ်။အာဆင်နစ်အစိတ်ဓာတ်တင့်တဲ့ရေကိုမတောက်သုံးမိဖို့လိုအပ်ပါတယ်2009နှစ်ကသာပေါင်း၄မျက်နှာဟင်္ဒရာနဲ့ကျုံပျော်မြို့နယ်တွေမှာတောက်ရွေတွင်2000နီးပါးကို UK ကလေးကယ်ဆယ်ရေးအဖွဲ့ကစစ်ဆေးတဲ့အခါမှာတဝက်လောက်ဟာအာဆင်နစ်အစိတ်တင့်နေတာတွေ့ရတယ်လို့ဆိုပါတယ်ကုလသမဂ္ဂကလေးရန်ပုံငွေအဖွဲ့မနစ်ကစစ်ဆေးတဲ့အခါမှာလဲမြဝကျုံပုံမှာအာဆင်နစ်အစိတ်တင့်မှုတွေရှိကြောင်းသိရပါတယ်အာဆင်နစ်စင်ဒရာဟာသွေးဆဲတိဆောက်မှုကိုအထောက်အကူပြုပေမဲ့လွန်ခဲ့လာတဲ့အခါမှာအစိတ်ဖြစ်ပြီးသွေးဆဲကိုပျက်စီးစေပါတယ်။ဒါကြောင့်ရေထဲမှာအာဆင်နစ်စင်ဒရာပါဝင်တဲ့အတိုင်းအတာကိုသိနိုင်ဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုတော့စနေနေ့ရဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင
်ဒေါ်ဆန်းစုကြည်သမရဖြစ်ဖို့ကိစ္စမှာအခြေခံဥပဒေကိုစိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲတာသမီနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလက်ယုံနဲ့ပြဿနာတွေအားလုံးပြေလည်သွားမှာပါလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုပြောထားပါတယ်ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားဒေါ်ဆန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညဒရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ဖုန်းနံပါတ်က1-239-32-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီနေ့ညဒါရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါရစေ။အခုတော့တိုင်းရင်းသတင်းလွှာရဲ့အလဲရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကနန်းဟွန်ပါ။ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA လက်မှတ်မထိုးနိုင်သေးတဲ့ UNFC တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကနေကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအလုပ်ယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်။ရခိုင်တပ်မတော်နဲ့ပတ်သက်မှုနဲ့ဖမ်းဆီးထားသူ12ဦးကိုကြောက်တော်မြို့နယ်ရဲတပ်ဖွဲ့ကလွှဲပြောင်းပေးလိုက်ပြီးဆိုတာနဲ့လက်ရှိတိုင်းရင်းသားမီဒီယာအခန်းကဏ္ဍအခြေအနေနဲ့စိန်ခေါ်မှုတွေပဲလို့ရှိနေပါတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနူးပန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြစ်ခတ်ရက်စေးစာချုပ်မှုချမ်း NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားတနက်ကန်အဖွဲ့အစည်းတွေကနေလာမဲ့အစိုးရတင်တဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးဆိုင်ရာဆွေးနွေးရေးမှာအဓိကချက်တွေဖြစ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်အလုပ်ယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စနဲ့ဆက်လျင်းလို့မြန်မာအစိုးရတပ်မတော်ဘက်ကတင်ပြထားတဲ့လက်နက်ဖြတ်သိမ်းရေးခေါ် DDR စနစ်ကိုတိုင်းရင်းသားလက်နက်ကိုင်တွေဘက်ကနေလက်မခံလို့နီလန်းရှာဖွေနေတယ်လို့လည်း UNFC ဒုတိယဥက္ကဌနိုင်ဟန်တာကပြောပါတယ်တိုင်းရင်းသားတွေအနေနဲ့အစိုးရအပေါ်အပြည့်အဝယုံကြည်မှုမရှိသေးတဲ့အနေအထားကြောင့်ပြည်နယ်တိုင်းမှာပြည်နယ်ကာကွယ်ရေးတပ်ဖွဲ့ပုံစံမျိုးဖွဲ့စည်းဖို့လိုလားတယ်လို့လည်းနိုင်ဟန်တာကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကနေ16ရက်နေ့ထိကျင်းပခဲ့တဲ့ဆွေးနွေးပွဲမှာညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ပီဒွင်းကညညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကကိုယ်စားလှယ်စုစုပေါင်း40ကျော်တက်ရောက်ခဲ့ပါတယ်
။ရခိုင်တပ်မတော်နဲ့ဆက်ဆက်တဲ့ဆိုပြီးဒန်တရနဲ့ဖမ်းဆီးထားတဲ့သူ12ဦးကိုစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကနေရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။ဖေဖော်ဝါရီ10ရက်နေ့မှာမတရားတင်ဆက်သွယ်မှုပုံမှန်18သက်နဲ့တရားစွဲဆိုခံရတဲ့လူတွေကိုကြောက်တော်ရဲစခန်းကိုလွှဲပြောင်းပေးခဲ့တာပါ။ဖမ်းဆီးခံရတဲ့သူတွေဟာကြောက်တော်မြောက်ဦးမင်းပြဘုံညွန်းရသေးဆောင်စတဲ့မြို့တွေကရခိုင်လူငယ်တွေဖြစ်ပြီးတော့ကျမ်းမာရေးမကောင်းတဲ့သူတချို့ရှိနေတယ်လို့လည်းကြောက်တော်မြို့ခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလကကြောက်တော်မြို့နယ်ဘီချောင်းအထက်ပိုင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ရခိုင်လူငယ်30ခန့်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီထဲက73ဦးဟာအခုချိန်ထိကြောက်တော်မြို့နယ်တရားရုံးမှာတရားရင်ဆိုင်နေရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာဖြစ်ပွားခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းပဋိပက္ခတွေကြောင့်စစ်ဘေးရှောင်တွေတနေ့တခြားများပြားလာနေတဲ့အခြေအနေအပေါ်တွေးဆဆွေးနွေးရင်းနှီးလန့်တဲ့အဖြေရှာကြဖို့ရှမ်းနိုင်ငံရေးပါတီတွေကနေတိုက်တွန်းခဲ့ပါတယ်။ဖေဖော်ဝါရီလ18ရက်နေ့မှာကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကနေတိုက်ပွဲကြောင့်အနာဂတ်မှာဖြစ်ပေါ်လာနိုင်မယ့်နိုင်ငံရေးစီးပွားရေးလူမှုရေးပြဿနာတွေရှောင်ရှားနိုင်ဖို့လက်နက်ကိုင်အဖွဲ့တွေတွေးဆဆွေးနွေးကြဖို့အကြေညာချက်ထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစပြီးတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တအောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေခဲ့တာကြောင့်ကြောင်မဲမြို့နယ်အတွင်းမှာစစ်ဘေးဒုက္ခသည်3000ကျော်တိမ်းရှောင်နေကြရပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့လည်းရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့စစ်ဘေးဒုက္ခသည်အရေးကိစ္စကိုပြည်သူ့လူထုအစည်းအဝေးမှာအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။
မုံပြင်းနယ်တွင်တောင်သူလယ်ရမအဖွဲ့နှင့်မြေယာတုံးချသူများရဲ့မြေယာခွေးရေးဆိုင်ရာနှိနှောဖလှယ်ပွဲတရက်ကိုဖေဖော်ဝါရီလလယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်။လက်ရှိနိုင်ငံတော်အစိုးရကနေပြဋ္ဌာန်းထားတဲ့စသမကြေမြောက်အမျိုးသားမြေတုံးချမှုမူဝါဒမူကြမ်းလေယာဉ်မြေဥပဒေမြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေတောင်သူလယ်ရမခွေးရေးကာကွယ်ရေးဥပဒေရဲ့အာဏာချက်အာဏာချက်တွေကိုအဓိကထားဆွေးနွေးနေကြတယ်လို့ပြည်မြောက်ရေးကော်မတီတွေကပြောပါတယ်။မိုးမြင့်နယ်သွင်းမှာ1995ခုနှစ်နောက်ပိုင်းမှာစစ်သားပါဝင်ကုမ္ပဏီတွေကနေလေယာဉ်မြေတင်စီမှုတွေပြုလုပ်ခဲ့ပေမဲ့လည်းထိရောက်တဲ့ဖြည့်ရှင်းမှုပေးတာမျိုးမရှိခဲ့ဘူးလို့နှီးနှောဖလှယ်ပွဲပြည်မြောက်ရေးတာဝန်ခံနိုင်စဝေါ်မွန်ကပြောပါရယ်ဒီဆွေးနွေးပွဲမှာမိုးမြင့်နယ်ကမွန်ကရင်တောင်သူလယ်ရမကိုယ်စားလှယ်တွေမ မြေယာရေလှုပ်ရှားသူတွေတနင်္သာရီတိုင်းဒေသကြီးသဝယ်မြို့ကကိုယ်စားလှယ်တွေနဲ့မြေယာဥပဒေပညာရှင်တွေပါဝင်စုစုပေါင်း80ဦးတက်ရောက်ဆွေးနွေးခဲ့ကြပါတယ်။
ရှန်တိုင်းရင်သားများဒီမိုကရက်တစ်ပါတီဗဟိုအတွက်ဖက်အတွင်းမူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းစိုင်းမောင်တင်ဟာပါတီအဖြစ်ကနေနှုတ်ထွက်ခွင့်တင်လိုက်ပါတယ်။လူထုဆန္ဒအတိုင်းရှမ်းပါတီနှစ်ခုပူးပေါင်းရေမလုံနိုင်တာရဲ့ကြားဖြူပါတီရဲ့ပြည်နယ်အစိုးရဖွဲ့နိုင်ငံရေးရည်ရွယ်ချက်အတိုင်းမလုံဆောင်နိုင်လို့နှုတ်ထွက်စာတင်လိုက်တာလို့စိုင်းမောင်တင်ကပြောပါတယ်။ဒါအပြင်ကြားဖြ ဲကိုမှမဝင်သေးပဲအမျိုးသားရေးလူမှုရေးလုပ်ငန်းတွေကိုပဲလုတ်ကင်သွားမယ်လို့သူကဆိုပါတယ်
ခုတရေလွာတွေကိုဆက်လက်တင်ဆက်သွားမှာပါမြန်မာနိုင်ငံကတိုင်းရင်းသားပေါင်းစုံနဲ့ဖွဲ့စည်းထားတဲ့တိုင်းရင်းတည်းမီဒီယာစတုတ္ထအကြိမ်မြောက်ညီလာခံကိုရခိုင်ပြည်နယ်မြောက်ဦးမြို့မှာဖေဖော်ဝါရီလ14ရက်နေ့ကနေ16ရက်နေ့အထိကျင်းပခဲ့ပါတယ်လက်ရှိတိုင်းရင်းသားမီဒီယာအခန်းကဏ္ဍအခြေအနေနဲ့စိန်ခေါ်မှုတွေဘယ်လိုရှိနေပါသလဲဆိုတာကိုမောင်အေးကနေအခုလိုစုစည်းတင်ဆက်ထားတဲ့တရေလွာကိုကြားကြရမှာပါ
မြန်မာနိုင်ငံမှာလက်ရှိတိုင်းရမီဒီယာသတင်းဌာနတွေရဲ့အခြေအနေကိုနေရင်စရာသတင်းဌာနအေဒီတာရှောက်ဥခိုင်မြတ်ကျော်ကအခုလိုပြောပါတယ်
မြန်မာပြည်ထဲမှာရှိတဲ့တိုင်းရမီဒီယာတွေရဲ့အခန်းကဏ္ဍကိုပြောမယ်ဆိုရင်အဓိကတော့ဟောဒီအမြဲအစွမ်းထက်ကိုဒေတာကွန်ပျူတာတဲ့ကိုအမျိုးသားရဲ့အမြင်နဲ့လုပ်နေကြတဲ့တိုင်းရမီဒီယာပဲများတယ်အဲ့ဒါအမြဲအစွမ်းလို့စီးပွားရေးအတွက်တော့လုပ်နေတဲ့အဲ့ဒီတိုင်းရမီဒီယာနေတာပေါ့လေ
လက်ရှိတိုင်းရသားမီဒီယာအတွက်မှာလုံခြုံရေးအတွက်ဥပဒေပြဋ္ဌာန်းဖို့လိုတယ်လို့မြက်ကြီးနာဂျန်နဲ့အေဒီတာရှောက်ဖိုက်မိုက်ကအခုလိုပြောပါတယ
်ဒီမီဒီယာတော့အသက်ကိုမဝင်သေးတာပါအခုရေးဆွဲတဲ့လူတွေကိုယ်တိုင်ဥပဒေကိုတကယ်အတိပြုပေးတဲ့အစိုးရတွေကိုယ်တိုင်ဒီဥပဒေကိုကျင့်သုံးဖို့လိုတယ်အဲ့ဒါမှပဲမီဒီယာရဲ့အခန်းကဏ္ဍပြီးရင်တင်းထောက်တွေရဲ့လုံခြုံရေးပို့ပြီးစိတ်ချရမယ်လို့ထင်တယ်
အဲ့ဒီညီလာခံမှာပြည်နယ်လွှတ်တော်တွေမှာတဏှာရယူဖို့ခက်ခဲတာတွေအမျိုးသမီးတဏှာထောက်တွေရဲ့ကန္တာအစိုးရတိုက်လက်ထက်မှာလွတ်လွတ်စွာပြောဆိုခွင့်ဒယန်ဇတ္တဆရာလက်ရှိရခိုင်ပြည်နယ်အခန့်ကန္တာနဲ့တိုင်းရမီဒီယာများမှတဆန့်ညှဉ်းဆဲရေးနဲ့အမျိုးသားပြန်လည်သမ်းမြေစီတို့စားတဲ့ခေါက်ဆိုင်တွေနဲ့ဆွေးနွေးခဲ့ကြပါတယ်တိုင်းရမီဒီယာတွေတိထတိုးတက်လာအောင်အစိုးရဘက်ကအကူအညီတွေလိုအပ်တယ်လို့လည်းဥခိုင်မြတ်ကျော်ကအခုလိုဆက်ပြောပါတယ
်ဆိုတော့အကူအညီကတော့သူ့မျိုးတော့မဟုတ်ဘူးလို့တော့ဗောဒါကတိုင်းရင်းသားမဟုတ်ဘူးလေမတိုးတက်တဲ့တိုင်းရင်းသားတွေကမီဒီယာတွေကွန်ပျူတာတွေမျိုးဆိုရင်နိုင်ငံတော်ဆော့ကစီမံရေးတွေရှာပြီးတော့သူတို့ပရိုဂရမ်တွေရေးဆွေးပြီးတော့လုပ်ဖို့လို့တော့ဗောမျိုးသားရဲ့အမြင်နဲ့ကိုဒေတာကွန်ပျူတာရဲ့အမြင်နဲ့လုပ်နေတဲ့ဟိုဟာဆိုတော့အမျက်လက်မရှိတဲ့အတွက်ပေါ့နော်အဲ့ဒီရေရှင်မှာအဲ့လိုတောက်ပတ်ကူညီမှုတွေမရနိုင်ဘူးပြီးရင်ဒီ marketing မရှိဘူးပြီးရင်ဒီကြေညာတွေမရဘူးဆိုရင်တော့ရက်တွေဘောတော့တော်တော်ခက်ခဲရှိတာပေါ့
ညီလာခံကိုပြန်ကြားရေးဝန်ကြီးဌာနရဲ့အမြင့်တန်းတွန့်ဝင်ဦးတင်ဆွေနဲ့တာရောက်ခဲ့ပြီးပြည်သူအတော့အကျိုးရှိမဲ့သတင်းတွေရေးသားဖော်ပြနိုင်ဖို့အတွက်စီးပွားဖြိတ်မဟုတ်တဲ့ community media တွေပေါ်ထွန်းလာဖို့လိုတယ်လို့ပြောဆိုခဲ့ပြီးပြန်ကြားရေးဝန်ကြီးဌာနရဲ့ပြုပြန်ပြောင်းလဲရေးလုပ်ငန်းဆိုင်တွေကိုလည်းရှင်းပြခဲ့ပါတယ်ညီလာခံနောက်ဆုံးနေ့မှာတော့တိုင်းရင်းသားဒေသတွေမှာအခြေစိုက်တဲ့မီဒီယာတွေတိုးတက်လာအောင်အထောက်အပံ့တွေလိုအပ်တာတွေအမျိုးသမီးသတင်းထောက်တွေပါဝင်လာရေးလက်နက်ကိုက်ပဋိပက္ခတွေချုပ်ညင်းပြီးအမျိုးသားပြန်လည်သမ်းမြေလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်ကြဖို့လွယ်လွယ်စွာသတင်းရယူရေးနဲ့သတင်းသမားတွေရဲ့လုံခြုံရေးစားတွေအချက်တွေကိုကြီးညာရှာထုတ်ပြီးတောက်ဆိုခဲ့ကြပါတယ်
ဆက်လက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာကျင်းပခဲ့တဲ့တိုင်းရင်းမီဒီယာညီလာခံကနေတိုင်းရင်းသားမီဒီယာတွေမှာအမျိုးသမီးတည်င်းထောက်တွေရဲ့ပါဝင်မှုအခမ်းကဏ္ဍရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိမီဒီယာလောကမှာအမျိုးသမီးတွေပါဝင်မှုအနေထားနဲ့ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုတော့မိရင်စနိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
တိုင်းဒံမီဒီယာတွေမှာအမျိုးသမီးသတင်းထောက်သူရဲ့ပါဝင်မှုအခန့်ကဏ္ဍနဲ့ပတ်သက်ပြီး KIC ကရင်သတင်းဌာနရဲ့အေဒီတာချုပ်နမ်ဖိုကေကခုလိုပြောပါတယ
်။ခြုံကြည့်မှာဆိုလို့ရှိရင်အမျိုးသမီးသတင်းထောက်ပါဝင်မှုတွေကအားအများကြီးနည်းနေသေးတယ်။ဆိုတော့ဒီနှစ်ပိုင်းပြောရအောင်ပါနော်ပါဝင်မှုရဲ့ဥဆောင်မှုနှစ်ပိုင်းရှိမယ်ဆိုတော့အဲ့ပါဝင်မှုမှာဆိုတော့တော်တော်အားနည်းမှုရှိသေးတယ်။နောက်တစ်ခုကတချို့တိုင်းရင်းသားမီဒီယာတွေမှာဆိုလို့ရှိရင်လုံးဝမရှိသလောက်ဖြစ်နေတယ်။ဒီဥစ္စာကအမျိုးသမီးနဲ့ပတ်သက်တဲ့သတင်းတွေရေးသားဖော်ထုတ်မှုမှာဆိုလို့ရှိရင်လည်းဒါအားနည်းချက်ကိုဖြစ်စေတာပေါ့နော်
။လက်ရှိနေသားရတိုင်းရင်းသားမီဒီယာတွေမှာအမျိုးသမီးသတင်းထောက်တွေရဲ့ပါဝင်မှုသဆုံးတရာရှိတယ်ဆိုပေမဲ့လည်းတိထက်ပိုပြီးလက်သွဲခိုယူသွားဖို့လိုတယ်လို့နန်းဖိုကေကဆက်ပြောပါတယ်။
အမျိုးသမီးတရင်ထောက်တီကအများသောအားဖြင့်မိသားစုရဲ့နားလည်ပေးမှုတွေရရှိတာအားအနည်းတာပေါ့နော်။ပံ့ပိုးမှုလည်းအားနည်းအဲ့ဒီအခြေအနေတွေကိုဖြည့်ရှင်းမှုတွေ့ကြလို့ရှိရင်ကိုယ့်ရဲ့မီဒီယာမှာပါဝင်မှုလှုပ်ဆောင်ချက်တွေကိုနားလည်ပြီးတော့ကိုယ့်အမျိုးသမီးတရင်ထောက်အချင်းချင်းဖြစ်စီခုလက်ရှိစီနီယာကြားနေတဲ့အမျိုးသမီးတရင်ထောက်အေဒီတာတွေဖြစ်စီပေါ့နော်။ဒီလက်တွဲခေါ်ဆောင်ခြင်းအားဖြင့်တစုံတရာပြမနှစ်သိမ့်ကြအားဖြင့်ပေါ့နော်။ဝယ်ဖို့ပုံလှုပ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီထက်ပိုပြီးတော့အကောင်းလာနိုင်တယ်။
အမျိုးသမီးသတင်းထောက်သူအနေနဲ့သတင်းရယူရမှာလုံခြုံမှုမရှိသေးဘူးလို့မြကြီးနားကြတဲ့အဒီတာချုပ်ဆိုင်းမိုင်ကအခုလိုပြောပါရယ်။
ပါရိတ်သိခေါ်မှုရှိလေပါရိတ်အခက်အခဲရှိနေလဲဆိုရင်အခုထွက်နေတဲ့ဟိုမီဒီယာလောကအမျိုးသမီးတွေကိုလုံခြုံမှုမပေးနိုင်ဘူးအမျိုးသမီးတွေကိုပဲလားလို့ပြောရင်အမျိုးသားတွေကိုလည်းလုံခြုံမှုမပေးနိုင်ပါဘူးပြီးအနိုင်ခေါ်နိုင်ငံတကာမြန်မာသတင်းကနေဦးစီးကျင်းပခဲ့တဲ့၄ချိန်မြောက်တိုင်းရင်းသားမီဒီယာညီလာခံကိုတိုင်းရင်းသားမီဒီယာတွေရဲ့အခင်းကျင်းနဲ့စိန်ခေါ်မှုတွေစတဲ့အကြောင်းအရာတွေက
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနှာစင်ရမှာပါ။
တနင်္ဂနွေနေ့အပြစ်ခတ်ရက်စေးစာချုပ်မူကြမ်း NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကနေကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်အလုံယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI Wine.Tar တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟွန်ပါရှင်
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ
်နိုင်ငံခြားဆက်ဆံရေးတိုးမြင့်မှုနဲ့ကျူးဘားပြည်သူတွေရဲ့ဘဝတိုးတက်ဖို့ကြိုးပမ်းတဲ့အနေနဲ့နောက်လာမှာကျူးဘားနိုင်ငံကိုသွားမယ်လို့သမ္မတ Barack Obama ကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်ကွန်မြူနီအစိုးရခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါလူခွင့်ရေးကိစ္စကိုလည်းထည့်သွင်းပြောကြားသွားမှာဖြစ်တယ်လို့သမ္မတဥပမာကသူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါတယ်။နှစ်ပေါင်း90အတွင်းအမေရိကန်သမ္မတတဦးအနေနဲ့အခုလိုကျူဘားနိုင်ငံကိုတွားရောက်တာဖြစ်ပြီးအမေရိကန်ကျူဘားဆက်ဆံရေးကဏ္ဍသစ်ဖွင့်လှစ်ဖို့နဲ့နိုင်ငံသားတွေအချင်းချင်းကြားအပြန်အလှန်ကုံသွယ်ဖို့နောက်ခရီးသွားလာဖို့နောက်ဒီသတင်းအချက်အလက်တွေရရှိနိုင်ရေးသမ္မတရဲ့တနေ့တန်ချထားမှုကိုအခုလိုပြသလိုက်တာလည်းဖြစ်ပါတယ်။တူရကီအရှေ့တောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့ဒါယာဘာကာမှာတူရကီစစ်ဖက်သုံးကားတစီကားလမ်းမုန်းနဲ့တိုက်ခိုက်မှုကြောင့်ဒီစစ်သား6ဦးသေဆုံးသွားပြီးတော့ဒဏ်ရာရသူတွေလည်းရှိတယ်လို့ CNN သတင်းမှာဖော်ပြပါရယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေစဉ်မှာအခုလိုနောက်ထပ်တိုက်ခိုက်မှုဖြစ်ပွားတာဖြစ်ပါတယ်တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရသွားစေတဲ့ကားဘုံးဖောက်ခွဲမှုမှာတာဝန်ရှိသူတွေကိုလက်စားချေသွားမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကဒီမနေ့ကပြောကြားထားခဲ့ပါတယ်ဒီအကြမ်းဖက်သမားဟာ PKK ခတ်တဲ့ဘုံနေနဲ့ဆက်ဆက်မှုရှိတဲ့ဆီးရီးယားနိုင်ငံသားဆလီနဂျာဖြစ်ပြီးအဲ့ဒီသူဟာ YPG ဆီးရီးယားခတ်တဲ့ဘုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ် Ahmet Davutoğlu ကဒီရုပ်မြင်သံကြားကနေဒီကနေ့မှာပြောကြားထားတာပါအဲ့ဒီအဖွဲ့နှစ်ဖွဲ့လုံးကိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်တူရကီကသတ်မှတ်ထားတာလည်းဖြစ်ပါတယ်လာမယ့်အမေရိကန်နဲ့တောင်ကိုရီးယားပူးရဲစည်ရေးလက်ချင်းမှုဟာအကြီးမားဆုံးဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါတယ်ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဖောက်ခွဲမှုနဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအရှိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါတယ်အမေရိကန်တပ်ဖွဲ့ဝင်1000ခွဲလောက်ဟာနောက်လာတဲ့မှာ Key Resolve နဲ့ Fowell Eagle နှစ်စင်ပူးရဲစီလေ့ကျင့်မှုတွေမှာပါဝင်လိမ့်မယ်လို့တောင်ကိုရီးယားကာဝေးရေးဝန်ကြီး Hamming Gu ကဒီကနေ့မှာပြောဆိုလိုက်ပါတယ်။စီးရီးယားမြောက်ပိုင်းကလူအသေးပျောက်ရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နယ်စည်းမထဆောင်များအသင်း MSF ကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုသတင်းပတ်အတွင်းကလေကြောင်းတိုက်ခိုက်မှုကြောင့်ဆေးရုံထိမှန်ပျက်စီးသွားပြီးလူ25ဦးသေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာဒေသရင်းစီးရီးလူရှာမှုတွေအရှိန်မြင့်လုပ်နေတဲ့စီးရီးယားအစိုးရကိုဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့လက်ချက်ဖြစ်နေကြောင်း MSF ကပြောပါရခင်ဗျာ
။တည်င်းအချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမူကမှခင်ဖြူထွေးဖြစ်ပြီး engineer ကတော့ Cedric Franklin ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 24 25 30 50နဲ့ line to meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်သူပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.